ဒဋ္ဌိကဒိဋ္ဌိအဟိတုကဒိဋ္ဌိအကရိယဒိဋ္ဌိဒိဋ္ဌိသုံးမျိုးတို့တွင်အချုပ်ချုပ်ဆရာတော်များကအကြောင်းကျိုးနှစ်မျိုးစုံကိုပယ်တာအဟိတုကဒိဋ္ဌိဟု၎င်းအချုပ်ဆရာတော်များကအကြောင်းကျိုးနှစ်မျိုးစုံကိုပယ်တာအကရိယဟု၎င်းအမျိုးမျိုးဟောနေကြပါသည်ဒိဋ္ဌိသုံးမျိုးကိုရှင်းနေပေးပါဒီတော့ဒါတွေကစာရီထဲမှာတက်ရိုက်ပါတဲ့အကြောင်းအရာတွေဖြစ်ပါတယ်အယူဝါဒရှုပ်ထွေးစရာမရှိပါဘူးအထက်ကရာဖွင့်နေတက်ရက်ပါတာဖြစ်တဲ့အတွက်အထက်ကရာထဲမှာပြန်ကြည့်နိုင်ပါတယ်။မှန်တာပြောရမယ်ဆိုဒီလိုတို့ဟောလေးပြောလေးမရှိပါဘူး။ဘာဖြစ်လို့တော့ဆိုတော့မောဂုဆရာတော်ကြီးရဲ့ဥပနိဒေယကတက္ကရာဒိဋ္ဌိတတ္တရာဒိဋ္ဌိဩစဒာဒိဋ္ဌိ၃မျိုးကိုသာဟောပါတယ်။ဗိမသလာသမဒိဋ္ဌိ62မျိုးရှိပါတယ်။ဒီလိုတို့အကျယ်တော်တစ်ခါမှမဟောဘူးပါဘူး။ပရိသန္တရာမှာဒိဋ္ဌိကရာဆိုတာရှိပါတယ်။ဒီလိုတို့ကိုယ်တိုင်ထေရဝါဒတက္ကသိုလ်မှာမဆရာတန်းနေပို့ချနေပါတယ်ဒါပြင်မတိရမဟောခဲ့ပါဘူးဘာဖြစ်လို့တော့ဆိုတော့ဒီပြည်တို့ကမောဂုဆရာတော်ကြီးရဲ့ဥပနိတရားနဲ့ဟောနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အတ္တဒိဋ္ဌိနဲ့တက္ကရာဒိဋ္ဌိနှစ်ခုတူလို့အဲ့ဒီနှစ်ခုကိုဒီပြည်တို့ဟောလေဟောတာရှိပါတယ်နေဒမစ္ဆတ္တိ10ပါးကိုဟောလေဟောတာရှိပါတယ်ဘာဖြစ်လို့တော့ဆိုတော့နေဒမစ္ဆတ္တိ10ပါးသည်ဘလို့ပဲတရားအထောက်အထောက်မရနိုင်တဲ့စဉ်းရင်းနဲ့မှပါတဲ့အတွက်အဲ့ဒီပုဂ္ဂိုလ်တွေနဲ့ပတ်သက်လို့ဟောလေဟောတာရှိပါတယ်ကျန်တဲ့ဒိဋ္ဌိတွေကိုတပည့်တို့ဟောလေဟောတာမရှိတဲ့အတွက်တပည့်တော်သိပြီးတော့စိတ်ဝင်စားလာပါအောင်ဖြစ်တယ်သစ္စာလေးပါးတရားတို့တွင်မဂ္ဂသစ္စာကိုမဂ္ဂင်၈ပါးပွားမြတ်ရမည်တရားဟုဖွင့်ဆိုထားရတခြင်းသာဖြစ်သောမဲ့စိတ်နေရှင်သောမဂ္ဂင်၈ပါးကိုသောစိတ္တကနာတရှေတမြေကတော့ပေါ်မဲ့ရပါမည်နီမဂ္ဂင်၈ပါးကိုပွားရမှာမဟုတ်ပါဘူးမဂ္ဂင်၅ပါးကိုပွားရမှာပါအပွားမဂ္ဂင်ကဝိပဿနာမဂ္ဂင်ပါလောကုတ္တမဂ္ဂင်ကိုပွားစရာမလိုပါဘူးဒါကြောင့်မလို့အပွားမဂ္ဂင်ဟာဝိပဿနာမဂ္ဂင်သာဖြစ်ပါတယ်ဝိပဿနာမဂ္ဂင်နဲ့ပဲဆိုင်ပါတယ်ဝိပဿနာမဂ္ဂင်ခိုက်တမ်းမှာမဂ္ဂင်၅ပါးသာဖြစ်ပါတယ်အဲ့ဒီမဂ္ဂင်သည်ဝိပဿနာဉာဏ်ဖြစ်တဲ့အတွက်အဲ့ဒီဉာဏ်ဟာတစ်ချိန်တစ်ခါဖြစ်အောင်နဲ့လောလောတညာမဟုတ်ပါဘူးအချင်းချင်းခါခါဖြစ်မှလောလောတညာဖြစ်သောကြောင့်အချင်းချင်းခါခါဖြစ်အောင်ကြိုးစားခြင်းကိုပွားတယ်လို့ခေါ်ပါတယ်ဗျာ။လောကုတ္တမင်းနဲ့မဆိုင်ပါဘူး။သစ္စာလေးပါးကိုအကြောင်းအကျိုးခွဲမယ်ဆိုရင်တော့တည့်ရဲ့ခွဲမယ်ဆိုရင်တော့ဒုက္ခသစ္စာနဲ့သမုဒယသစ္စာမှာသမုဒယသစ္စာကအကြောင်းဒုက္ခသစ္စာကအကျိုးဖြစ်ပါတယ်။မဂ္ဂနဲ့និရောဓမှာမဂ္ဂသစ္စာကအကျောင်းနိရောဓသစ္စာကအကျိုးဖြစ်ပါတယ်ဒါပေမဲ့အကြောင်းအကျိုးဖြစ်ပေါ်ခြင်းတော့မတူပါဘူးသဘောရိယသစ္စာနဲ့ဒုက္ခသစ္စာအကြောင်းအကျိုးဖြစ်တယ်ဆိုတာကဖြစ်စေတတ်တဲ့အကြောင်းကိုပြောတာပါဖြစ်စေတတ်တဲ့အကြောင်းဆိုတာကဒီသစ်ပင်ဒီမျိုးစီဆိုင်ရင်ဒီသစ်ပင်ပေါက်တယ်ဆိုတဲ့အကြောင်းအကျိုးမျိုးကိုပြောတာပါအဲ့တော့သဘောရိယသစ္စာဆိုတဲ့မျိုးစီကိုဆိုင်ရင်ဒုက္ခသစ္စာဆိုတဲ့ပင်ပေါက်ပါတယ်မဂ္ဂသစ္စာနဲ့နိရောဓသစ္စာကြတော့အဲ့ဒီပုံစံမျိုးအကြောင်းအကျိုးမျိုးမဟုတ်ပါဘူးမဂ္ဂသစ္စာဆိုတဲ့မျိုးစေ့ကြောင့်និရောဓသစ္စာဆိုတဲ့အကျိုးဖြစ်လာရခြင်းမဟုတ်ပါဘူး။ရောက်စေတတ်တဲ့အကျောင်းဆိုတဲ့အကျောင်းကျိုးဆက်သက်မှုမြတ်တာဖြစ်ပါတယ်။တပည့်တို့ပဋ္ဌာန်းမှာအကျောင်းကျိုးဆက်သက်ပုံဆက်သက်နေအမျိုးမျိုးရှိတဲ့အတွက်အကျောင်းကျိုးတော့မှန်တော့မှန်တယ်ဒါပေမဲ့မဂ္ဂသစ္စာနဲ့និရောဓသစ္စာတွေဖြစ်စေတတ်သောအကျောင်းတော့မဟုတ်ပါဘူး။ဒါပေမဲ့မဂ္ဂនិရောဓသစ္စာရဖို့ရတဲ့မဂ္ဂသစ္စာမပါဘဲနဲ့ဘယ်လိုနည်းနဲ့မှនិရောဓသစ္စာကိုမျက်မှောက်ပြုတ်နိုင်မှာမဟုတ်သောကြောင့်မျက်မှောက်ပြုတ်နိုင်ဖို့ရန်အတွက်ရောဒသစ္စာကိုပွားများပြရပါတယ်။ဒါကြောင့်ရောဒသစ္စာကိုရောက်ဖို့ရန်မြင်ဖို့ရန်သိဖို့ရန်မဂ္ဂသစ္စာကပို့ပေးတဲ့သဘောဖြစ်ပါတယ်။မဂ္ဂသစ္စာကဘာနဲ့တူတယ်လဲဆိုတော့ဟောဘကံကိုပို့ပေးတဲ့လှေနဲ့တူပါတယ်။ရောဒသစ္စာကဘာနဲ့တူတယ်လဲဆိုတော့ဟောဘကံနဲ့တူပါတယ်။ဒါအထက်ကရာဒီမှာပါဠိမြတ်စွာဘုရားကိုယ်တိုင်ဒီတိုင်းမဲ့ဒီလိုပါဠိတော်ဒီမှာဘုရားပေးထားပါတယ်။ဘယ်နေရာမှာပေးထားတယ်လဲဒီတော့သုတ်တန်တော့မမှန်မိပါဘူးဘယ်လိုနေရာမှာပေးထားတယ်လဲလို့ဆိုတော့ မဂ္ဂသစ္စာသည်သင်္ခတတရားဖြစ်တယ်သင်္ခတတရားဖြစ်တဲ့အတွက်နိဗ္ဗာန်စီကိုတက်ရောက်ဝင်သွားလို့မရပါဘူးဥပမာလှိနေသွားမယ်ဆိုလို့ရှိရင်ဟောဘကန်းကိုရောက်တာနဲ့လှိနေသွားတဲ့ပုဂ္ဂိုလ်သည်လေကိုထားခဲ့ပြီးတော့အကောင်းဘုံကိုလူကိုယ်တိုင်တက်သွားပါလေကောင်းဘုံတက်သွားတဲ့အခါမှာဒီလှိကြီးကိုဒီသင်္ဘောကြီးကိုဒီမော်တော်ကြီးကိုကောင်းဘုံကိုထားယူသွားတဲ့ထုံးစံမရှိပါဘူးဒီလေတွေဒီသင်းမောတွေကိုကန်းစားမှာပဲထားပြစ်ခဲ့ပြီးတော့ကုံးမောကိုသူလူတယောက်ထက်သာတက်သွားတယ်လို့အဲ့ဒီလိုပါပဲမဂ္ဂသစ္စာဆိုတဲ့မဂ္ဂင်မက်ဆိတ်စေတသိက်တွေဟာလည်းပဲသင်္ခဏတရားသာဖြစ်သောကြောင့်နိဗ္ဗာန်ကိုတော့ပို့တော့ပို့ပေးတတ်တယ်ဒါပေမဲ့လို့လည်းပဲနိဗ္ဗာန်စီပြည့်ဝင်တဲ့နေရာမှာမဂ္ဂသစ္စာဆိုတဲ့မညာမသွားနိုင်ပါဘူးဘာဖြစ်လို့တော့သူကသင်္ခဏတရားဖြစ်လို့ပါနိဗ္ဗာန်ကအသင်္ခဏတရားဖြစ်လို့ပါအသင်္ခဏတရားစီကိုသင်္ခတာတရားနဲ့သွားလို့မရပါဘူး။ဒါကြောင့်မလို့သင်္ခတာတရားတဲ့သင်္ခတာနဲ့ပြန်ပါပဲ။နိဗ္ဗာန်ကိုမြင်အောင်သာမြင်ပြီးတော့ဖြစ်ပြင်းချုပ်သွားပါလေ။ဒီနေရာမှာပဲကြံခဲ့ပါလေ။အဲ့ဒါတွေကိုမြတ်စွာဘုရားကိုယ်တိုင်ဥပမာပေးထားတာထောက်တော့အားဖြင့်မဂ္ဂသစ္စာသည်ဟောဘကံကိုရောက်အောင်ပို့ပေးတဲ့လေသိမ့်မောကဲ့သို့နိဗ္ဗာန်ကိုရောက်အောင်ပို့ပေးတတ်တဲ့သဘောအကြောင်းသဘောမျိုးတော့ရှိပါလေ။ဖြစ်စေတတ်သောအကြောင်းကြောင့်မဟုတ်ပါဘူး။ရောက်စေတတ်တဲ့အကြောင်းသာဖြစ်ပါလေ။ဒါတော့ရှေ့ကိုမဆက်ခင်မှာအခုပြောခဲ့ဖို့တဲ့ပြောခဲ့တဲ့စကားတွေနဲ့ပတ်သက်ပြီးတော့ရှင်ပြားတို့ပြန်ပြီးတော့ဆွေးနွေးမယ်ဆိုရင်ဆွေးနွေးလို့ရပါတယ်။အခုနပြောတဲ့စကားနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဆွေးနွေးမယ်ဆိုရင်ဆွေးနွေးလို့ရပါတယ်။ဒီရပြောတဲ့အတိုင်းပဲအမှန်ကြီးပဲလည်းမယူဆပါနဲ့။မေးတဲ့မေးခွန်းရှင်လက်ခံလားမသိဘူး။လက်ခံပါနော်။ဟုတ်တကယ်လို့ပြန်ပြီးတော့သောရဏသောရကသောရဏတက်လို့ကတက်နိုင်ပါလားဗျာနော်ကမ္မပါဏဥပပါတိဘောသာတိအဲ့ဒီမှာဒီတို့သေသေးချာချာလေ့လာပါတယ်ပြီးခဲ့တဲ့62ခုနှစ်ဓမ္မသဘင်တော်ကဥပပါတိဘောနဲ့ကမ္မဘောအထုကိုဒီတို့ဓမ္မသဘင်မှာရှင်းတဲ့အနေနဲ့ထည့်ကျင်လို့အဲ့ဒီဓမ္မသဘင်ပေါ်လောက်တဲ့အချိန်တုန်းကဒီတို့ဓမ္မဂရိက3-4ပါးလောက်စုပြီးတော့တိုင်းမင်းနှိမ့်နှောင်းပြီးတော့အဖြစ်တစ်ခုထွက်ပေးလိုက်ပါတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်ဇာတိနဲ့ဥပပါတိဘဝဥပပါတိဘဝနဲ့ကာမဘဝတို့ရဲ့ထိုးတွေကိုတို့တို့ထပ်ပေးပါတယ်ဇာတိဟာတို့ပရမတ္ထတန်ခိတီကာလို့ခေါ်တဲ့အကမ္မပန္နိကဥမ္မောင်ကြီးရေးတဲ့စာအုပ်မှာပါပါတယ်ဇာတိနဲ့ဥပပါတိဘဝဘာထိုးတယ်လဲဆိုရင်ဇာတိကဖြစ်တာကိုဇာတိ။ဘာတွေဖြစ်တာလဲဆိုတော့အာလုံးဖြစ်တာ။ယုံနာမှန်သမျှအာလုံးဖြစ်တာဒီဇာတိ။ကုသိုလ်စိတ်ဖြစ်တာလဲဇာတိ။အကုသိုလ်စိတ်ဖြစ်တာလဲဇာတိ။ပရိသန္ဓေစိတ်ဖြစ်တာလဲဇာတိ။ပုတ္တိစိတ်ဖြစ်တာလဲဇာတိ။ယုတ်ဖြစ်တာလဲဇာတိ။နာဖြစ်တာလဲဇာတိ။ဟောဒီလိုမေဂယဝါမှာဖြစ်တာလဲဇာတိ။မေဂယဝါကကြွလာတော့ဖြစ်တာလဲဇာတိ။သေကန်းဒီကာလဖြစ်တာလဲဇာတိ။ဖြစ်တာမှန်သမျှအာလုံးဟာဇာတိတွေကြီးပါပဲ။အဲ့တော့သိညစကားနဲ့ပြောရင်တော့ဥပ္ပတိပင်ပေါ့ဗျာဥပ္ပမှန်သမျှဇာတိတွေရှိပါမယ်ပရိသန္ဓေစိတ်ကနေပြီးတော့သုတိစိတ်အထိလူနဲ့ပြောမှာတတဝအာလုံးယုံနာအာလုံးပရိသန္ဓေကနေသုတိအထိဖြစ်သမျှယုံနာအာလုံးတို့ရဲ့ဥပ္ပဥပ္ပမှန်သမျှသည်ဇာတိပါပဲနောက်တစ်ခါဥပ္ပတိဘဝကြတော့ဥပ္ပတိဘဝဆိုတာကဒီလိုမာတိကမှာဘဝကြီးကိုယ်ပေါ်မှာဥပ္ပတိဘဝကိုဒီကိုကောက်ထားတာရှိပါတယ်ပရိသန္ဓေစိတ်နဲ့ပရိသန္ဓေစေတသိက်နဲ့ပရိသန္ဓေယုံနဲ့ပရိသန္ဓေစိတ်ရဲ့သူနဲ့ရှင်တဲ့စေတသိက်ရဲ့သူတို့မြာဖြစ်တဲ့တတ္တယုံဆိုတဲ့ကမ္မဇာယုံရဲ့အဲ့ဒီ၃မျိုးသာဥပပတ္တိဘဝဖြစ်ပါတယ်အဲ့တော့ဘာကွာတယ်လဲလို့မေးတဲ့အခါကျတော့ဇာတိကပရိသန္ဓေကနေသုတိအထိအကုန်လုံးကိုယူတယ်ဒါပေမဲ့ဥပ္ပကိုပဲယူတယ်ဥပပတ္တိဘဝကပရိသန္ဓေကိုပဲယူတယ်ဒါပေမဲ့ဥပ္ပတ္ထိပင်၃မျိုးလုံးကိုယူတယ်မတူဘူးနော်ပြန်ပြန်ပြောပါမယ်ဇာတိကပရိသန္ဓေကနေဟိုးသုတိတိအာလုံကိုယူတယ်အာလုံကိုယူတဲ့နေရာမှာဥပတ်တခုတည်းကိုယူတယ်ခြင်မပါဘူးဘယ်မှာပါဘူးဥပပါတိဘဝကပရိသန္ဓေအခိုက်အတန့်ကာလကလေးတခုကိုပဲယူတယ်အဲ့ဒီချိန်မှာဖြစ်တဲ့ဝိပစိတ်အဲ့ဒီချိန်မှာဖြစ်တဲ့ရှင်သင်္ဍလောက်ရှင်တဲ့စေတသိက်အဲ့ဒီချိန်မှာဖြစ်တဲ့ကတ္တတယုတ်တာကိုပဲယူတယ်ဒါပေမဲ့ဥပတ်ရဲ့ထီရဲ့ဘယ်ရဲ့သုံးမျိုးလုံးကိုယူပါတယ်အဲ့တော့ဇာတိမဟုတ်တာသည်ခြင်းနဲ့ပင်ပေါ့ဥပပါတိမဟုတ်တာသည်ပရိသန္ဓေနောက်ဒုတိယဘဝပထမဘဝကနေစပြီးတော့သုတိအထိပေါ့အ အဲ့ဒီလိုခြားနာချက်ကလေးရှိပါတယ်ကမ္မဘဝနဲ့ဥပပတ္တိဘဝဆိုတာကတော့ဘဝချင်းတော့တူပါတယ်ဒါပေမဲ့ကမ္မဘဝကအကြောင်းစေတနာကိုကောက်ပါတယ်ဥပပတ္တိဘဝကအကျိုးပဋိသင်္ဍေစိတ်စေတသိက်ရုပ်ကိုကောက်ပါတယ်ဒါကဒီလိုဘဝကြီးကိုပါဟောနေမာတိကာဏိဒံမှာကမ္မဘဝအကောက်ဥပပတ္တိဘဝအကောက်အဲ့ဒီအကောက်အတိုင်းပါပဲဘာမှကွဲပြားဖို့မရှိပါဘူးကမ္မဘဝကောက်ဥပပါတိဘဝကောက်ကမ္မဘဝကတရားတို့အကုသိုလ်ကအကုသိုလ်ကံစေတနာကိုကောက်ပါတယ်။လောကီကုသိုလ်အကုသိုလ်ကံစေတနာကိုကောက်ပါတယ်။ဥပပါတိဘဝကပဋိသင်္ဍေစိတ်စေတသိက်ရုပ်ကိုကောက်ပါတယ်။ဒါကမ္မဘဝနဲ့ဥပပါတိဘဝအထူးပါ။ခုနေ့ကျတော့တရားတို့ဇာတိနဲ့ကျတော့ခုနပြောသလိုပါဇာတိကစေတသိက်တို့ဖြည့်စဲသည့်ဇာတိစေတသိက်တို့ရင်စဲသည့်ဇာတိစေတသိက်တို့ပြည့်စဲသည့်မရဏဒါကြလည်းမာတိကမှာတည့်ရပါပါလေအဲ့ဒီမာတိကအတိုင်းပါပဲဗျာကွဲပြားမှုမရှိပါဘူးဒီလိုကွဲပြားတယ်ဆိုလို့ရှိရင်ကွဲကွဲပြားပြားဟောလာတယ်ဆိုရင်တော့ဟောတဲ့ပုဂ္ဂိုလ်ရဲ့ဇဝေဇဝါဖြစ်မှုပါပဲတို့တို့ဟိုတုန်းကစာကလေးတုပ်ထွက်တာတွေ့ခဲ့ပါတယ်လွန်ခဲ့တဲ့15နှစ်နဲ့20လောက်ကဥပပတ္တိဘဝကိုဥပပပရိတန်တိနဲ့အတူတူလို့တော့စာကလေးတုပ်ထွက်တာတွေ့ခဲ့ပါတယ်ဒါသူမသိလို့ပြောတာပါသာယကလည်းရှင်ပြတော့နည်းလိုက်လာမေကွန်းတက်လည်းအဲ့ဒါလည်းလည်းဆင်းနေကြည့်ပါဦးဘယ်လိုသဘောရလဲရှင်ပြတော့ဘယ်လိုကြားဖို့ထားလဲခုနကဘယ်လိုကြားဖို့ထားလဲဘယ်လိုများဖြစ်ဆက်ပြီးတော့ပြောစေချင်သေးလဲအဲ့ဒါကတော့သူ့အမြင်နဲ့ပြောတာဖြစ်ပါလိမ့်မယ်ဖေ။ဇာတိဆိုတာလည်းပရမတ်အနေနဲ့ကောင်းရင်ဒီလိုစေစတသိက်ရုပ်အလုံးတို့ရဲ့ဖြစ်ဆဲကိုဇာတိဆိုရက်ကောက်ချက်ဟောတရားကိုကောက်တာဒီလိုဟိုနေ့နဲ့မှတတ်ရပါပြီသားပဲ။မာတိကမှပါပြီသားပဲ။ဥပပတ္တိဘွားလည်းတရားကိုကောက်တာတတ်ရပါပြီသားပဲ။နော်တတ်ရပါပြီသားဖြစ်တဲ့တရားတို့ကအဲ့ဒီအတိုင်းပဲပရမတ်သံဃိတိကမှလည်းဒီတိုင်းပဲဖော်ပြထားပါတယ်အတူတူပါပဲ။ဒါကြောင့်မလို့ပညာပရမတ်လို့ပြောခြင်းသည်ဒါတော့ဒီလိုအယူဆတရအနေနဲ့ပြောတာပဲဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဆလာပေလာကတော့အလုံးဟာပရမတ်တည်းကြီးပါပဲ။ဒီလိုပရိစ္ဆသမုပ္ပါဒ်တရားတော်သိပင်လျင်တေကွဲ့အဝိဇ္ဇာကနေပြီးတော့ကမ္မဘဝအထိအကုန်လုံးဟာဒီလိုဟောင်းနေကြီးပါပဲ။အဲတေကွဲ့အဝိဇ္ဇာကနေပြီးတော့အဲမရဏအထိအလုံးဟာပရမတ်ထတရားတွေကြီးပါပဲ။ဟောင်းပုဂ္ဂိုလ်တ္တဝါမပါပါဘူး။ပရိစ္ဆသမုပ္ပါဒ်တရားကိုမြတ်စွာဘုရားဆင်ញင်ခဲ့တာဒီပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကနေပရမတ်ဆိုတဲ့အမြင်ယုံနာဆိုတဲ့အမြင်ကိုပြောင်းကျင်လို့ပရိစ္ဆသမုပ္ပါဒ်ကိုဆင်ញင်ခဲ့တာပါဒါနဲ့ပတ်သက်လို့တရားတို့ဒီအဖွဲ့ချုပ်ကြီးမှာကိုပဲလွန်ခဲ့တဲ့2004 2005 2006လောက်ကတရားတို့ဟောခဲ့ပူပါတယ်ဘယ်လိုလဲလို့ဆိုတော့မြတ်စွာဘုရားတရားအထုတ်လာတဲ့အခါကျတော့ပရမတ်ပုပ္ပိဋိဘာသံသတိညာရတယ်ပြီးတော့ဒီဘသကုညာရတယ်ဒီညာနှစ်ညာသည်အလာရကာလမှာဩရကရမပေါ်တာတို့စီမှာတရားအားထုတ်ကြတဲ့ကိုကရပြီးသားညာနေမို့လို့ချက်ချင်းပြန်ရပါတယ်ချက်ချင်းပြန်ရတဲ့အခါကျတော့အဲ့ဒီညာနဲ့ကြီးလိုက်တဲ့အခါမှာပညာမပြောက်ပါဘူးပုပ္ပိနိဗ္ဗာန်နုဒတိနဲ့ကြီးလိုက်တော့လည်းပညာမပြောက်ပါဘူးပုဂ္ဂိုလ်တ attva ကိုပဲမြင်ပါတယ်ဒေဝသကုနဲ့ကြီးတော့လည်းပညာမပြောက်ပါဘူးပုဂ္ဂိုလ်တ attva ကိုပဲမြင်ပါတယ်အဲ့ဒီအမြင်ဟောတော်ကလေးကမြင်ခဲ့တဲ့အမြင်ပါဒါကြောင့်မလို့ဒီအမြင်နဲ့ကြည့်နေလို့တော့ဘလုံးနည်းနဲ့မှဝိပဿနာမဖြစ်ဘူးမဲ့ဖို့မရဘူးဆိုတာသူကိုယ်တိုင်လည်းသိထားတာဖြစ်တဲ့အတွက်ဒီအမြင်ကိုသူဆက်ပြီးတော့မကြည့်တော့ဘဲနဲ့လက်လွတ်လိုက်ပါတယ်အဲဒီလိုလိုက်လွတ်လိုက်ပြီးတဲ့အခါကျတော့အဲဒီတော့ဘလောက်ရောက်သွားပြီလဲလို့ဆိုတော့ညသကောင်ကျော်သွားပါပြီသကောင်ကျော်သွားတဲ့အခါကျတော့ဒီနည်းနဲ့ကြည့်လို့တော့မရတော့ဘူးဆိုပြီးတော့ဘာလို့ရတယ်လဲဆိုတော့အခုနောက်တော့သူရဲ့ပုပ္ပိနိဗ္ဗာန်နုဒတိဒေဝသကုတို့ရဲ့စွမ်းရည်နဲ့မြင်ခဲ့တဲ့အတိတ်ဘဝတွေကိုပြန်ပြီးတော့တစ်ခုချင်းတစ်ခုချင်းစကိုရှာကြည့်လိုက်တဲ့အခါကျတော့အစရှာလို့မရဘူးအစရှာလို့မရတဲ့အခါကျတော့မှသူရဲ့ကောက်ချက်တစ်ခုကဘာတွေ့လာလဲလို့ဆိုတော့ဟုတ်ပြီဘဝရဲ့အစတော့မတွေ့ဘူးဒါပေမဲ့ဒီဘဝတစ်ခုနဲ့တစ်ခုဘာကြောင့်ကိုယ်ဆက်သွားရတယ်လဲဆိုတော့ပုပ္ပိနိဗ္ဗာန်နုဒတိကဘဝတွေဖြစ်ခဲ့တာကိုသတိရတယ်ဒီဘဆကုကအကူဆက်ကိုသိတာဒီဘဝနဲ့ဟိုဘဝဟိုဘဝနဲ့ဒီဘဝအကူဆက်ကိုသိတာဒီဘဆကုညာဘဝတစ်ခုချင်းတစ်ခုချင်းရဲ့စတိုရီအပြည့်စုံကိုသိတာဒီရုပ်ရှင်ကြည့်လို့မြင်လိုက်ရတာဒီပုပ္ပိနိဗ္ဗာန်နုဒတိညာအရင်ကနှစ်ညာနဲ့ပေါင်းဆက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဘဝတစ်ခုနဲ့တစ်ခုအကူဆက်ဟာဘာကြောင့်ကူးဆက်သွားတယ်လဲဆိုတော့ အတွေးလေးသူ့မှာပေါ်တယ်လို့ဒီပြတော်ယူဆပါတယ်အဲ့ဒီအတွေးလေးပေါ်တဲ့အခါကျတော့အဲ့ဒီအတွေးလေးနဲ့ကြည့်လိုက်တဲ့အခါကျတော့ဘဝတစ်ခုနဲ့တစ်ခုကိုယ်ဆက်ဟာပုဂ္ဂိုလ်တ attva ဆိုတဲ့ပညာအနေနဲ့ကိုယ်ဆက်တာမရှိဘူးပရမတ်ထတရားကြောင့်ကိုယ်ဆက်တာပဲဆိုတာကိုဒီနေရာမှာအဝိဇ္ဇာဆိုတဲ့အကြောင်းတရားကိုပရမသုံးသွားတွေ့ပါတယ်ဒါကြောင့်မလို့ပရိစ္ဆသမုပ္ပါဒ်မှာအဝိဇ္ဇာကိုရှင်းတန်းတင်ပြီးတော့မြတ်စွာဘုရားသည်ဟောခဲ့တာပါအဲ့တော့အဝိဇ္ဇာတရားအဝိဇ္ဇာတရားကြောင့်တဏှာတရားဖြစ်လာတယ်အဝိဇ္ဇာကရှင်းချောင်းတော်ကြောင့်အာလုံးတွေကိုဘာမှမသိအောင်ဖုံးဝဲထားတဲ့အခါကျတော့တဏှာကဆန္ဒတွေမပြေဘူးထတ်လို့ခြင်းနဲ့ထတ်လို့ခြင်းနဲ့ထတ်လို့ခြင်းနဲ့ဒီဘဝကုန်ဆုံးတယ်နောက်ဘဝထတ်လို့ခြင်းနဲ့နောက်ဘဝကုန်ဆုံးတယ်နောက်ဘဝထတ်လို့ခြင်းနဲ့နောက်ဘဝကုန်ဆုံးတယ်နောက်ဘဝထတ်လို့ခြင်းနဲ့အဲ့ဒီလူချင်းမှုတွေရှင်းတန်းတင်လာလို့ဘဝတွေရကြလာတာအဲ့ဒီလူချင်းမှုတွေကလည်းရလာတဲ့ဘဝတွေအပေါ်မှာဒုက္ခသစ္စာပါပဲလို့မသိမှုကြောင့်လူချင်းတာဖြစ်တဲ့အတွက်အဝိဇ္ဇာနဲ့တဏှာဟာအဝိဇ္ဇာကအတိတ်တုန်းကခံစားလာခဲ့ရတဲ့ဒုက္ခအလုံးကိုဖုံးတယ်အနာတဏှာကအနာကအတွက်မျောလင်းတယ်ဒါကြောင့်မလို့အဝိဇ္ဇာသည်အတိတ်ဘဝရဲ့လက်သက်တရားခံအတဏှာသည်အနာကဘဝရဲ့လက်သက်တရားခံပြစ္ဆုတ်ပံကြာကြာခြင်းမဲ့ဆိုအခုကြောင့်ဆက်နေရသည်အခုတည်ဆဲနေရသည်ပြစ္ဆုတ်ပံအဲ့ဒီဒီစဲနေရာအထိနောက်ကြောင့်ပြန်ကြည့်လိုက်ရင်အားလုံးကဒုက္ခသစ္စာတွေကြီးပဲဒါပေမဲ့ဒုက္ခသစ္စာမှသိခဲ့သလားဆိုတော့မသိခဲ့ဘူးမသိခဲ့တာဘလို့ကထက်ခံပြီးတော့ဖုံးကွယ်ခဲ့တယ်လေအဝိဇ္ဇာကဖုံးကွယ်ခဲ့တာဒါကြောင့်နံပါတ်1ကွက်ကနေပြီးတော့နံပါတ်2ကွက်ဆုံးဝေဒနာအထိအဝိဇ္ဇာရဲ့နယ်လို့သတ်မှတ်လာခဲ့တာအဲ့ဒီလိုရောက်လာတဲ့အခါကျတော့မှအဲ့ဒီပစ္စုပန်ကြာရကနေပြီးတော့မတ်တက်ရပြီးတော့ကြည့်လိုက်တော့အနာဂတ်ကိုမျှော်လင့်လာတယ်အနာဂတ်မှာဖြစ်ချင်တာတွေရှိလာတယ်ဖြစ်ချင်တာရှိသလိုဖြစ်အောင်ကြိုးစားလာတယ်အဲ့ဒီဖြစ်အောင်ကြိုးစားတဲ့တရားခံတဲ့တဏှာပဲတဏှာဥပါဒံကံပဲအဲ့ဒါကြောင့်မို့လို့အနာဂတ်အတွက်မျှော်လင့်ချက်ဟာတဏှာအတိတ်ကာလရဲ့ဖြစ်ရတဲ့အလုံးဖောက်ခဲ့တာကအဝိဇ္ဇာအနာဂတ်အတွက်မျှော်လင့်တာကတဏှာဒါကြောင့်မို့လို့ပရိစ္ဆသမောဘကထက်အောင်ထက်ချင်ချလိုက်မယ်ဆိုရင်ဒီဘက်ဒီလိုတေကွက်နဲ့နှေးကွက်ရဲ့တာဝန်ကံကအဝိဇ္ဇာသုံးကွက်နဲ့လေးကွက်တာဝန်ကံကတဏှာဆိုပြီးတော့ဒါပောဘကောတိနဲ့အပရာကောတိနဲ့ကျေတော့ပိုင်းချပြီးတော့အဝိဇ္ဇာနဲ့တဏှာကံကခွဲထားတာဖြစ်ပါတယ်အဲဒါကြောင့်အဲ့ဒီသဘောတရားကိုမြတ်စွာဘုရားသိလိုက်တဲ့အခါကျတော့ဩသတ္တဝါတွေတန်ត្រာကျင်နေတာအဝိဇ္ဇာတဏှာရဲ့လက်ချက်မကင်းပါလားဆိုပြီးတော့ဒီအဝိဇ္ဇာတဏှာကိုခြေခံပြီးတော့ဆက်ပြီးတော့ဆင်ញင်လိုက်ဆင်ញင်လိုက်ဆင်ញင်လိုက်နဲ့အဝိဇ္ဇာကနေနှော်ပြီးတော့သင်္ခါရဝိညာဏသတ္တရဏဖတ်တဝရဏသတ္တဖြစ်လာတယ်တဏှာကိုနှော်ပြီးတော့ဥပါဒါကမ္မဘဝဇာတိသရမရဏသတ္တဖြစ်လာတယ်အားလုံးပေါင်းစပ်လိုက်တဲ့အခါကျတော့မှအင်္ဂါ12ပါးသတ္တဖြစ်သွားတာဟုတ်အဲ့ဒီတော့မှတတ္တဝါတွေအားလုံးဟာဘဝအဆက်ဆက်သတ္တရာအဆက်ဆက်ဘလောက်ပဲဖြစ်ခဲ့ပါတယ်ဆိုပေမဲ့လို့လည်းပဲတကယ်တမ်းဖြစ်လာကြတာအဝိဇ္ဇာရဲ့နေပင်နဲ့တဏှာရဲ့နေပင်ဒီနည်းကိုဆက်ပြလိုက်လို့ဘဝတွေသတ္တရာမကျင်လည်လာခဲ့တာပဲဆိုပြီးတော့လူဖြစ်လဲဒီ12ပါးပဲနတ်ဖြစ်လဲ12ပါးဗြဟ္မာဖြစ်လဲ12ပါးဒီတော့မြတ်စွာဘုရားသည်ဘဝတွေအလုံးကိုခြုံပြီးတော့ပရမတ္ထသူ့ရဲ့ဘဝတွေပေါ့ဗျာသူ့ရဲ့ဘဝတွေအလုံးခြုံပြီးတော့ကြည့်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မမြင်တော့ဘဲနဲ့ပရိစ္ဆသမုပ္ပါဒ်12ပါးနဲ့တခါလေဒီလိုဟိုအမြန်ဆက်မြန်ချုပ်တဲ့အခါမှာအခလေးတွေကနေပြီးတော့အချီလေးတွေနဲ့ပေါက်နဲ့အဲ့ဒီလိုရှုပ်ကိုတိုးသွားသလိုအဲ့ဒီလိုနဲ့အဝိဇ္ဇာကဆက်လာလိုက်တဏှာကရှိတိုးသွားလိုက်အဝိဇ္ဇာကရောက်လာလဲတဏှာကရှိတိုးသွားလိုက်အဝိဇ္ဇာကရောက်လာလဲတဏှာကရှိတိုးသွားလိုက်အဲ့ဒီလိုအချုပ်ဆက်ကလေးမှာဘယ်နဲ့ညာနဲ့ပေါက်ပြီးတော့အချီလေးတွေသွင်းပြီးတော့ပိဿာလေးနဲ့ကိုယ်ကိုချုပ်သွားသလိုတဏှာသိပြီနီလို့ဆိုတာကိုအဲ့ဒီလိုပဲအဝိဇ္ဇာနဲ့တဏှာကလည်းအဝိဇ္ဇာကနေကိုညီးပေးလိုက်တဏှာကနောက်တစ်ခုပေါက်ပေးလိုက်အဝိဇ္ဇာကနေကိုညီးပေးလိုက်တဏှာကနောက်တစ်ခုပေါက်ပေးလိုက်ဆိုတော့အဝိဇ္ဇာနဲ့တဏှာဆိုတဲ့လက်သက်တရားခံသွားတွေ့အဲ့ဒီလက်သက်တရားခံသွားတွေ့တော့မှအဲ့ဒီလက်သက်တရားခံနဲ့ဖြစ်လာတဲ့အကျိုးတရားတွေနဲ့ဒီနှစ်ခုကအကြောင်းအကျိုးဆက်သက်မှုတွေပဲပုဂ္ဂိုလ်တ attva မရှိဘူးဆိုပြီးတော့အဲ့ဒီတော့မှမြတ်စွာဘုရားဖျားလောင်းတော်သည်ပရမတ်ဆိုတဲ့ယုံနာဆိုတဲ့အမြင်ကိုစမြင်ခဲ့တာလို့ဒီပိဋကတော်ကတော့အဲ့ဒီလိုပဲယူပါတယ်ဒီပိဋကတော်အဲ့ဒီလိုလည်းဟောခဲ့ပူပါတယ်အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားသည်ပညာဆိုတဲ့အမြင်ဒိဗ္ဗစကုညာနဲ့ပုံမေနိဗ္ဗာန်သံသတိညာနဲ့ကြည့်ကြတော့ကပညာအမြင်နဲ့ပဲမြင်ခဲ့တယ်ပညာအမြင်ကနေပရမတ်အမြင်ရောက်ဖို့ရတဲ့စဉ်းစားရင်းနဲ့ပရမတ်အမြင်ရောက်လာတဲ့အချိန်မှာကြောင်းကျုပ်ဆက်တမှုကြောင့်ဖြစ်လာတဲ့တရားတွေပဲလို့သဘောပေါက်လိုက်တာအဲ့ဒီသဘောပေါက်ချက်သိကြလို့ပရိစ္ဆသမုပ္ပါဒ်တရားရဲ့လို့ဖြစ်လာတာပါပဲအဲ့ဒါကြောင့်မို့လို့ပရိစ္ဆသမုပ္ပါဒ်တရားကိုဆင်ញင်လိုက်တဲ့အချိန်မှာမှပရမတ်အမြင်ပေါက်တာဖြစ်တဲ့အတွက်ပရိစ္ဆသမုပ္ပါဒ်တရားသည်ပုဂ္ဂိုလ်မပါဘူးသတ္တဝါမပါဘူးယောက်ျားမင်းမမပါဘူးပရမတ်ထတရားတသက်တာဖြစ်တဲ့ပရိစ္ဆသမုပ္ပါဒ်တရားတော်ပဲဖြစ်ပါတယ်အဲဒါကြောင့်ပရိစ္ဆသမုပ္ပါဒ်တရားတော်ထဲမှာဒီလိုပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ထည့်သွင်းပြီးတော့ပြောခြင်းသည်ပညာအမြင်ထည့်သွင်းပြီးတော့ပြောခြင်းသည်ဘဝရတရားအနေနဲ့ပြောတော့ပြောနိုင်ပါတယ်ဒါပေမဲ့တကယ်ယူလို့တော့မရပါဘူး 바필로뼈로뼈나이바래로뼈와다래서예이로자디고아타가라포인네담모아타가라마래포인네위도리마아타가라마래포인네자디의소조리오포인네자디소조리오포인네가마리오르도마자이고아타가라포인네자비마마자이고바필로마자이들래로자몇사비야뼈라모구나몇사비야뼈라서예너디오로와마자부자대뼈자마로고자아타가라포인네သာသစ္စာကြအောက်တဝန်ရပုံနဲ့ညီလောင်ခြင်းမြောင်းမဲမဲမိဝမ်းတိုက်ဝဲစစသည်ဖြင့်ဒီလင်္ကာအယခုနတော်ကသမောထက္ကရာနဲ့ဝိသုဒ္ဓိမထက္ကရာမှာဖွင့်တယ်သူတို့ဖွင့်တာပညာပဲဗျပညာဒုက္ခကြီးကိုဖွင့်နေတာမြတ်စွာဘုရားပြောတဲ့ဒုက္ခကပရမတ်ဒုက္ခကိုပြောတာသူတို့ဖွင့်တာကပညာဒုက္ခဖွင့်တာဒါကြောင့်မလို့ဒီကပြောခဲ့ပါတယ်အဲ့ဒီအခက်ကဏ္ဍကိုဒီကပြောခဲ့ပါတယ်သိမပြောလို့ပါအောင်ဘောရဝါတော်နည်းနည်းပါးပါးဒီကပြောခဲ့ပို့ပါတယ်နောက်ပိုင်းတော့ဒီကလည်းသိမကြိုက်လို့မပြောတော့ဘူးကျောတော်ကဇာတိယူခြင်းလို့ရှိရင်ပရမတ်ဒုက္ခကိုပဲယူခြင်းနဲ့ဇရာကလည်းပရမတ်ဒုက္ခပဲယူခြင်းနဲ့မရဏလည်းပရမတ်ဒုက္ခပဲယူခြင်းနဲ့ပညာတွေတရားတို့တခဏနာသိမပြောခြင်းဘူးပညာတွေပြောလိုက်လို့ရှိရင်ဒီထဲမှာပညာပါသွားရင်ပုဂ္ဂိုလ်တ attva ပါသွားမယ်ပုဂ္ဂိုလ် attva ပါသွားရင်ပရိစ္ဆသမုပ္ပါဒ်ဆိုတဲ့အမြင်နဲ့ပုဂ္ဂိုလ် attva ဆိုတဲ့အမြင်နဲ့ဆက်ကျင်ပဲဖြစ်နေဒါကြောင့်မလို့တရားတို့အမြင်မှာတော့ပုဂ္ဂိုလ် attva ဆိုတဲ့အမြင်ယူတာကိုသိမကြိုက်ပါဘူးပညာအမြင်ယူတာကိုလည်းသိမကြိုက်ပါဘူးပရမတ်အမြင်တရားတို့ယုံနိုင်အမြင်ကိုယူတာပဲကြိုက်ပါတယ်အဲ့ဒါကြောင့်မလို့ဇာတိကိုရာကောင်းရင်လည်းတရားကုန်ကောက်ထားတာရှိပါတယ်ဝိညာဏယုတ်တလရဏဖတ်တဝရဏစရာကောက်လည်းပဲမရဏကောက်လည်းပဲဒါပဲဝိညာဏယုတ်တလရဏဖတ်တဝရဏဒါပဲကောက်ထားတာရှိတာပဲအဲ့ဒါကိုကျင့်ချောလိုက်တော့ဘိဓမ္မာနိမပြောလိုက်တော့ရူပခန္ဓာဝရဏခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဒီအမြင်နဲ့ပြောတာကိုပဲဒီလိုတော့ပို့ပြီးတော့ကျန်နေတတ်ပါတယ်ပညာအမြင်ပုဂ္ဂိုလ်သတ္တဝါအမြင်နဲ့ပြောတာတော့ဒီလိုလည်းသိမကြိုက်ပါဘူးအထက်ကရာဖွင့်လို့ရှိပါတယ်ဒါကြောင့်မလို့အထက်ကရာဖောင်းတောင်မှပဲဖွင့်ထားသေးတာဖြစ်တဲ့အတွက်ဒီကိဒီအခါမှာသူ့ကိုပညာလို့ပြောရင်လည်းဒါအဆိုးတော့မဆိုးလာပါဘူးသို့တော့ပရိစ္ဆသမုပ္ပါဒ်တရားတော်ကိုတကယ်တော့လေ့လာရမယ်အနေထားနဲ့ပြောမယ်ဆိုလို့ရှိရင်တော့ပညာမယူသင့်ပါဘူးပရမတ်ကိုပဲယူသင့်ပါတယ်ဒါတော့သိညုံပါလေတရားကိုကောက်တဲ့အခါမှာဇာတိသရမရဏတရားကိုကောက်တော့ပရမတ်အနေနဲ့ပဲကောက်ထားတာဒါကြောင့်မလို့ရှင်ဘုရားတို့လည်းပဲဟောတာတော့ဟောခြင်းဟောဖို့ဘုရားဒါတော့ဟောကွက်တရားဒီကုနဲ့စာရဲမှာပါလို့ဟောတာပဲဒါပေမဲ့လို့တကယ်တော့ပရိစ္ဆသမုပ္ပါဒ်ကိုခွင့်ကြကြပြောတော့မယ်ဆိုလို့ရှိရင်တော့ပရမတ်အနေနဲ့ပြောတာပဲပိုကောင်းပါတယ်အဲဒါကြောင့်မလို့ဒီတော့ပရိစ္ဆသမုပ္ပါဒ်ကိုရောမှွေလိုက်တဲ့အခါမှာတိကွက်နဲ့သုံးကွက်တီတူတယ်ဘယ်လိုတူသလဲတပေါင်းနဲ့ဖြစ်တယ်တပေါင်းနဲ့ဖြစ်တဲ့အတွက်တိကွက်နဲ့သုံးကွက်တီကာလာချလို့တာနှစ်ကွက်ခွဲထားပေမဲ့တရားခြင်းကတော့တစ်ခုဖြစ်အကုန်လုံးဖြစ်တယ်အလုံးပေါင်းလို့တော့၅ခုလုံးတပေါင်းနဲ့ဖြစ်တပေါင်းနဲ့ပြက်တပေါင်းနဲ့ဖြစ်တော့မဟုတ်ပါလေကိရိသာသုံးပါးသည်တပေါင်းနဲ့ဖြစ်ကာမဘဝနဲ့ကနေသင်္ခါရသည်တပေါင်းနဲ့ဖြစ်အလုံးပေါင်းလိုက်ရင်ကိရိသာနဲ့ကံပဲအဲ့တော့တိကွက်နဲ့သုံးကပေါင်းလို့ရတယ်လို့နှစ်ကွက်နဲ့လေးကွက်ကလည်းပေါင်းလို့ရတယ်နာမတိတာကွဲနေတာနှစ်ကွက်ကလည်းဒါပဲလေးကွက်ကလည်းဒါပဲနှစ်ကွက်ကလည်းခန္ဓာ၅ပါးလေးကွက်ကလည်းခန္ဓာ၅ပါးပရမတ်အမြင်နဲ့ယူမှနှစ်ကွက်နဲ့လေးကွက်ကပေါင်းလို့ရတာကိုပညာအနေနဲ့ယူလိုက်မယ်ဆိုနှစ်ကွက်နဲ့လေးကွက်ပေါင်းလို့မရတာဘူးအဲ့ဒါကြောင့်မို့လို့ဒီရောအနေနဲ့တော့ปรมัตถ์เนี่ยแหละเป็นอยู่ราปกป้องมันรู้ขึ้นมาเลยရှင်พระเราบาซุนนี่ผู้ရှိပါတယ်အဲ့ဒီอยู่ซะเลยวิปัตตนาเตียอถอดได้ปกปู่เนี่ยอริยะปกปู่เนี่ยนี่ตีแล้วไม่ตองนี่ป้อนน่ะกินดีสรามันน่ะပြောอ่ะเนี่ยเดี๋ยวတွေ့တော့တွေ့ဟုတ်ပါတယ်ဗျာဒါပေမဲ့မှတ်မှတ်သားသားသိမရှိပါဘူးတွေ့တော့တွေ့ပါတယ်မှတ်မှတ်သားသားသိမရှိတဲ့အတွက်ဒီကတော့အလွတ်တော်မပြောနိုင်ပါဘူးဝိပဿနာရဲ့အကျိုးကိုပြတဲ့ထက်ကရာလေးရှိပါတယ်ဗျာအဲ့ဒါတော့ဒီကတော့နောက်အလင်းသိရင်တော့တွေ့ရင်တော့ပြောပါမယ်ဒီရောလည်းပဲပြောမှုနဲ့တော့မပြောနိုင်ပါဘူးဘာကြောင့်လဲလို့ဆိုတော့ဒီတို့လည်းပဲဟိုတစ်ခါတစ်ခါကြတော့လဲဟောတာဟောနေပြီမဲ့လို့ပါဠိတို့ဘာတို့ထောက်ထားတို့ဘာတွေကကဏ္ဍနာဒီတို့လည်းကြက်ထားတာမဟုတ်တော့သဘောတရားအနေနဲ့သာပြောသွားလိုက်တာပါအထောက်ထားလေးပါဒီဟိုအကုန်လုံးမမှတ်မိပါဘူးဗျာအရိယာပုဂ္ဂိုလ်တွေသိရင်မပုတ်ဘူးဆိုတော့လေသောတာပန်အရိယာဖြစ်တော့သီရိမာတိပဲကြောင့်ပုတ်ပါတယ်နိအဲ့ဒါလည်းစဉ်းစားစရာပေါ့ဗျာနော်အဲ့တော့ပုတ်ခြင်းမပုတ်ခြင်းကဒီလိုပုတ်ခြင်းမပုတ်ခြင်းကမြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ကဂုဏလိုသာရကတွေသီရိမာတို့လိုသာရကတွေပုတ်တာရှိခဲ့သလိုဒီကိဒီခါကာလမှာဘာတရားမှအမတုခဲ့ဘူးပဲနဲ့မပုတ်တဲ့ပုဂ္ဂိုလ်တွေလည်းရှိနေတာသာဒီလိုထင်နေရှားရှားတွေ့ရပါတယ်စာဆောင်တွေထဲမှာတချို့ဒီလိုအော်စာဆောင်အနေနဲ့လည်းမှတ်မိပါတယ်မြို့ရွာအနေနဲ့လည်းမှတ်မိပါတယ်နာမည်ဘုရားတို့သာသိကြမမှတ်မိတာပါအတော်တရားတို့သတိထားပြီးကြည်မိပါတယ်ဘာတရားမှအမထုတ်ဘူးပဲနဲ့ 马宝马宝阿伯呢，跟那地地心里的没有的没得要，这外边蛮稀巴的，就是这外边蛮稀巴的，龙王马宝巴不，他俩对不完，哦，沙场的嘛对不完的，阿里路边恰恰沙场的嘛那边，龙王的也不脱不呢，马宝达的对不完的，阿拉讲不了，马宝人，阿里亚宝人，阿里亚马宝说的有啥个那边，查到就是。哦，巴黎的大家有啥的好帮忙吧？我查克拉卡表的有啥的偏帮忙吧的？那查克拉卡表的有啥的，把别表表，就是说皮亚斯卡路罗，另外杨红皮和巴黎梅路罗表路没有吧不？把别路罗说了就说，哦，啊查克拉维多利梅查克拉嘛表他的斯卡利亚，多米玛斯卡利亚，皮亚的查克皮亚的那是路线没走到的，多米玛对呀吧的？在咱们路蘑菇下头皮亚基地，啊查克拉基比好了蘑菇。巴黎的计划的批待的，他跟他里呢，过了节的批评你的哈，少了个这些的，叫你批来了吧？那怎么了？巴黎的嘛，巴黎所言的就是话的有嘛吧呗？巴黎的嘛嘛，巴黎他跟他嘛，巴黎所言的嘛那表话言的，皮亚斯卡某的一段，亚诺维嘛跟马里梅罗就是嘛表内嘛无偏，哎，他跟他就是明白明白，年半的那些吧的，可把爷爷嘛跟他巴黎的个外地跟他吧的。这个地方是明年比较超差你的别的但不差的另外也能为满干的大的干的苦你的都但不差吧不把马里干的这个地方是培养的干的就是被当然的超难的当然的就是超难的就是超难的就是超难的就是超难的就是谁面貌下了一点干的不老的说他的来说就是为了新马布罗高大的话都一点他给他的地方下了的一点第二下头的一点他给他的地新美那也阿波达一点新美那的就是印第亚的拉拉培养了他给他的建议开的有差的个级别新美那个那边这些好的他的培养了他给他的比较有个的他给他的培养了他给他的保个的他的保个的还有明年比较新美那个朋友新美那好的第二个明年比较第二个他给他下的个他切的အဲ့ဒါတွေကိုမြင်ရပြီးတော့အရှင်မဘုရားတို့အရှင်မဘုရားတရားတွေကထက်ချဲ့တယ်ဆိုပြီးတော့မူလမြေဖြတ်ခံရသည်ဖျားလက်ထက်ကလေးကစတယ်လို့ဒီလိုဆွဲယူပြီးတော့အာထက်ကလာစီစကားကိုလည်းအားလုံးဖျားစကားကဲ့သို့ယုံယုံကြည်ကြည်နဲ့လက်ခံတဲ့ဆရာတော်တွေလည်းမြန်မာပြည်မှာတော်မြတ်မှရှိပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံအနေနဲ့ပြောမယ်ဆိုရင်တော့ဒီပြည်တော်ထက်ကလာစကားကိုမထင်မဲ့မြင်ပြောလို့မဖြစ်ပါဘူးသို့တော့နိုင်ငံတကာအနေနဲ့ပြောမယ်ဆိုရင်တော့ထက်ကလာစရာဆရာစကားကလည်းဖျားစကားမဟုတ်သေးတော့ဖျားစကားကဲ့သို့ညာနှုတ်ပြည့်ယူလို့တော့မဖြစ်ဘူးလို့အများဒီလိုပဲကောက်ချက်ချထားကြပါတယ်။ကျေလိုထေရဝါဒတက္ကသမစာပေတွေပို့ချတဲ့အခါကျတော့ဒီပြည်တော်ကိုယ်တိုင်နဲ့သတိလင်္ကာတို့ဘာတို့မှစာရီတက်လာခဲ့တာပဲ။အထက်ကဆရာကဆရာစကားတွေကိုတော့လုံးဝမယူပါဘူး။မယူယုံနေမကဘူး။တချို့ဟာတွေသူတို့အနေနဲ့ပြည့်ရဲ့ပြူတာတွေတော့ဒီလိုတော့ကြုံတွေ့ခဲ့ရပါတယ်။ဒါပေမဲ့ဒီလိုကိုယ်တိုင်ထေရဝါဒတက္ကသိုလ်ရောက်လာတဲ့အခါကျတော့တန်ခါနာတင်ထားတဲ့ပါဠိထက်ကအထက်ကရာတိကမူတန်းပို့ချရမယ်ဆိုတဲ့မူချ policy ချထားတဲ့အခါကျတော့ဒီပြည်တော်အထက်ကရာတိကစကားတွေကိုပဲအဓိကထားပြီးတော့ပြောရပါတယ်။အဲဒီလိုပြောတဲ့အခါကျတော့နိုင်ငံညာသားတွေနဲ့အများအပြားပြဿနာဖြစ်ပါတယ်။သူတို့ကထက်ကရာကပြောတဲ့စကားဆိုရင်သူတို့သိပြီးတော့အလေးနဲ့မထားခြင်းဘူး။ဒီလိုကလည်းထက်ကရာစကားကိုအလေးနဲ့ပြောတယ်။ဒါတည်းအလကတသက်လာပြီးတော့ပြောနေကြတာပဲ။ဒါအလကတသက်ချင်းဖြုံးတာပဲဆိုပြီးတော့မကြမ်းမကြာပြဿနာလေးတွေဖြစ်ခဲ့ပူပါတယ်ဒီပြည်တော်ကြီးမှာ။အဲဒါကြောင့်မလို့အထက်ကရာစကားဆရာစကားကိုမှတ်ကန်တယ်လို့ယူခြင်းလည်းယူလို့ရပါတယ်။ယာနှုတ်ပြီးမဟုတ်ပြီမဲ့မှတ်ကန်သေးတယ်လို့မှတ်ကန်တယ်မမှန်တာလည်းရှိတယ်လို့ယူခြင်းလည်းယူလို့ရပါတယ်ဗျာ။ဒီလိုအရဏပတ်သက်လို့ဒီတော့တခါဟောဖို့ပါတယ်။ဒီမှာဒီသေးတာမဟုတ်ပါတယ်။ဒီလိုအရက်မှာဗုဒ္ဓဘာသာမဟုတ်ပါဘူးခရစ်စတီးယန်ပါ။ဒီလိုဘက်မှာကျတော့ခရစ်စတီးယန်ဂိုင်းခွဲတစ်ခုပေါ့ပြမစုပ်ဂိုင်းလို့ခေါ်တယ်တောဘက်မှာပါ။တော်ဘက်ကရွာကရင်ရွာမှာပြမစုပ်ကိုင်းခွဲဆိုတာရှိပါတယ်။အဲ့ဒီမှာကရင်ဖိုးကြီးတယောက်ရှိပါတယ်။အဲ့ဒီရွာကလည်းကရင်ရွာဘောရဘာသာကအင်မတန်နဲ့ပါတယ်။လူကြီးအင်မတန်နဲ့တယ်။ဖုံးချောင်းတော့မရှိဘူးအဲ့ဒီရွာလေးမှာ။ရွာနာမကကမုန်းစုလို့ခေါ်တယ်။အဲ့ဒီရွာကလေးမှာအဲ့ဒီမြေပိုင်တဲ့အဖိုးကြီးကတည်သွားအောင်ခုနပြမစုပ်ကိုင်းဝင်ဖိုးကြီးပေါ့လေ။တည်သွားတဲ့အခါတော့သူတို့ကရင်ထုံးစံအရာတလားပြည့်တဲ့ကောင်တည်တာကတရားတော်ဟိုနယ်လောက်ပေါ့မေဂျွန်လောက်ပေါ့။အဲတလားပြည့်တဲ့အခါတော့အယိုးကောက်ပွဲကျင်းပါတာပေါ့လေအယိုးကောက်ဖို့ဆိုတော့အယိုးမကောက်ခင်တလားမပြည့်ခင်တရက်နှစ်ရက်အလုံးမှာသူ့သမက်ကနေပြီးတော့သွားရှင်းတာရှင်းတော့မိုးလေးကလည်းရွာနေပြီဆိုတော့မြက်ပင်လေးတွေဆင်းဆိုးနဲ့အဲတထွာတောင်စုပ်တွေလောက်ဖြစ်နေပြီပေါ့ဗျာမြေစာပင်လေးတွေအဲ့ဒါတွေသူကနှုတ်တာရှင်းရှင်းနဲ့သူ့ရောက်ခမကြီးမိရှို့ထားခဲ့တဲ့မြေပုံမှာဘာတွေတွေ့တယ်လဲလို့ဆိုတော့အယိုးကလေးတွေကအပိုင်းပိုင်းပိုင်းပိုင်းလေးတွေဖြစ်အဲ့ဒီပိုင်းပိုင်းပိုင်းလေးတွေမှာခွာပြီးတော့ညောင်ပင်ရဲ့ နော်ဘောညောင်းသရာဘောရိညောင်းလို့ပဲယူဆရတာပေါ့လေညောင်းမင်းရဲ့တပြေပင်ရဲ့တရက်ပင်ညောင်းမင်းကအများစုတပြေပင်ကတပြေပင်ကတစ်ဝက်လောက်ပါတယ်တရက်ပင်ကတော့အနည်းငယ်ပဲပါတယ်အဲ့ဒါလေးတွေတစ်ကိုယ်လုံးမှာတစ်ခါတည်းအပင်တွေအများကြီးစစ်ပြုံပေါ့အင်မတန်အဟောစရာကောင်းတယ်ဘုရားဘာသာလည်းမဟုတ်ဘူးတရားလည်းအမထုတ်ခဲ့ဘူးဒါပေမဲ့ပြောလို့ကိုခင့်အနေနဲ့ပြောမယ်ဆိုလို့ရတာဓာတ်တော်လို့ပြောလို့ရတယ်ဘာဖြစ်လို့တော့ဓာတ်တော်ဆိုတာကသေးသေးလေးအလုံးကလေးဖြစ်မှဓာတ်တော်မဟုတ်ဘူးအယိုးတွေပိုက်ပိုက်ပိုက်ပိုက်ဖြစ်သွားရင်လည်းဓာတ်တော်လို့ခေါ်တာကိုဘာဖြစ်လို့တော့ဆိုတော့ရှင်သာရိပုတ္တရာပရိမေကြီးတို့ရဲ့ဓာတ်တော်အပုဇောခံကြွလာတဲ့အခါကိုကဘာကြီးမှရှိပါတယ်အတုံတုံလေးတွေဖြစ်နေတာပါအဲ့ဒီတုံတုံလေးတွေကိုသူတို့ဓာတ်တော်လို့ခေါ်တာပါအဲ့ဒီတကကြီးရဲ့အယိုးတွေအဲ့ဒီတော့တုံတုံလေးတွေဖြစ်နေအတုံတုံလေးတွေဖြစ်ပြီးတော့တခါတယ်အဲ့ဒီတောင်းတောင်းလေးတွေကြားတဲ့ကနေအပင်လေးတွေပေါ့လားအများကြီးပဲအဲ့ဒါနဲ့သူကဘေးနားနေတန်ရှင်းလေးတွေချလုပ်ပြီးတော့ပြန်ပြောပြန်ပြောတဲ့ခါတော့သူတို့လည်းပဲဖြက်စီရဲဘူးမပြက်စီပဲနဲ့ဘုရပ္ပလာဘုန်းကြီးနေပင်ပါညာလုပ်ပြီးတော့နောက်တော့အများနဲ့ဝိုင်းပြောတဲ့အခါကျတော့ဟုတ်ပြီဒီလိုဆိုလို့ရှိရင်ဒီနေရာဒီဘုရပ္ပလာနဲ့ထိုက်တန်တဲ့နေရာတစ်ခုပါပဲဆိုပြီးတော့သူတို့ပိုင်တဲ့မြေခွက်ကိုအကုန်လုံးဘုရပ္ပလာအနားမှာရှိတဲ့ဘုရပ္ပလာဘုန်းကြီးကိုလှူပြီးတော့ဘုန်းကြီးအဖြစ်နဲ့သူတို့ຢာတာဟိုလှူလိုက်တယ်ပေါ့ဗျာလိုလိုက်တဲ့ကတော့အဲ့ဒီခေတ္တဝါတော့တန်ခါနာကမပေါ်သေးတဲ့ဖြစ်ဆိုတော့အလိုတကူကြောင်းကြောင်းဖြစ်သွားတယ်။မဟာဘောဓိကြောင်ဆိုပြီးတော့တတနာမတက်လိုက်တယ်။အခုကြီးလာတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့ညောင်မင်းလေးတွေကနေစုပြီးတော့ဟိုအလုံးကြီးဖြစ်သွားတယ်။ညောင်မင်းလောက်ပဲကွာတော့ထင်ရှားတော့တယ်။တပည့်မင်းကသိမထင်ရှားတော့ဘူး။သေးသေးလေးတွေဖြစ်နေကြရင်တည်းရက်ပဲလုံးဝမရှိတော့ဘူး။ညောင်မင်းရတော့ကိုယ်တည်းရှိပါသေးတယ်။အဲ့ဒီလိုတွေတွေ့ရဖို့လေဗျာ။အဲ့ဒါသူဘာမှမဟုတ်ဘောဓဘာသာလည်းမဟုတ်ဘူးတရားလည်းမထိုင်ဘူး။သူရဲ့ခန္ဓာကိုယ်ရဲ့အနေအထားအဲ့ဒီလိုရှိတယ်ခုခေတ်ဆရာတော်တဘာဝသာအရှင်မြတ်ရဘောရဘာမဂုတ်တရားဟောနေတဲ့ဆရာတော်တဘာဝသာသိလို့မြဲအဲ့ဒီလိုတွေ့မှဆိုကျင်းနေအရှင်မြတ်ရယဟန္တာလို့ပြောမှာသိကြတယ်ဒါမှသူကျတော့ယဟန္တာလို့တော့ဘယ်လုံးဝမပြောဘူးပေါ့တွေ့ခဲ့ဘူးတော့အမှန်ပဲအဲ့ဒါကြောင့်လို့ပုတ်တာမမုတ်တာတို့နော်အဲဒါတွေကအထက်ကရာစကားဖြစ်ပုံရပါတယ်ပါဠိတော်စကားမဟုတ်ပါဘူးပါဠိတော်ထဲမှာလည်းဒီလိုမှတ်မှတ်ရရတော့မတွေ့ဘူးပါဘူးဗျာအဲ့ဒါတော့လေ့လာဖို့တော့လိုပါတယ်ဒီမှာလည်းတင်ပါပါတယ်ယနေ့ကချုပ်သောပုဂ္ဂိုလ်များသည်ဒီသွားတော့လည်းတောင်းတမှုမရှိပုစောမနံကြသည်ဖြစ်ရဆံများကြားဖို့ပါသည်ထိုကိစ္စများပေါ်ဒီပြတော့အများတော့ခုနသဘောပါပဲအထက်ကဆရာဆရာစကားဖြစ်တဲ့တတိကြကြပြောလို့မရဘူးအကြောင်းမျိုးမျိုးကြောင့်မပေါ်တာပဲဘာကြောင့်မပေါ်ဘူးဆိုတော့ဒီပြတော့လည်းကျင်းနေပြောလို့မရပါဘူးသီလကြောင့်မပေါ်တာလားတမာရကြောင့်မပေါ်တာလားဝိပဿနာဉာဏ်ကြောင့်မပေါ်တာလားအကြောင်းတစ်စုံတစ်ရာကြောင့်မပေါ်တာပဲဖြစ်ပါလိမ့်မယ်ဗျာအတိအကျတော့ပြောလို့မရပါဘူးဒါတွေကဖြစ်ရဆန်းနေပါဖြစ်ရဆန်းဆိုတဲ့အတိုင်းပဲအမြဲတမ်းဝေဖန်ခက်ပါတယ်ဝေဖန်ခက်ပါတယ်ခုနလိုဘာသီလဘာတမာရမှမရှိတဲ့ရိုးရိုးပုဂ္ဂိုလ်တော်မှမပေါ်တာတွေတွေ့ခဲ့ဘူးလားဆိုတော့ဒါမှမဟုတ်တခုတော့ရှိတယ်ပေါ့ဗျာနော်သူ့ကိုသီလတမာရမရှိဘူးလို့တော့သွားတော့ပြောလို့မရဘူးအဲ့ဒီပုဂ္ဂိုလ်ကခုနတည်းကပြောတာကတဝဲကပုဂ္ဂိုလ်ဟုတ်တယ်တို့ကလေးဘက်ကအမျိုးသမီးတယောက်လည်းအဲ့ဒီလိုပဲစာသားနာမှာပါခဲ့ပူတယ်။ဟိုသီလတမာတွေမရှိဘူးလို့တော့ဒီလိုတော့ရံပြောလို့မရဘူး။ဝိပဿနာသာမဟုတ်ပေမဲ့တို့ရဲ့စိတ်နှလုံးချမ်းမြေ့မှုကတော့တို့မှာစာသားနာမှာတော့တွေ့ပါတယ်။ဟိုဒုစရိုက်တရားတွေနဲ့ရောပြနေတဲ့ပုဂ္ဂိုလ်တော့မဟုတ်ပါဘူး။အဲ့ဒါကြောင့်မလို့သီလကြောင့်မပေါ်တာလည်းဖြစ်ခြင်းဖြစ်မယ်။တမာတွေကြောင့်မပေါ်တာလည်းဖြစ်ခြင်းဖြစ်မယ်။ဝိပဿနာကြောင့်မပေါ်တာလည်းဖြစ်ခြင်းဖြစ်မယ်ပေါ့။တစ်ခုကြောင့်မပေါ်တာပဲဖြစ်ပါလိမ့်မယ်။အဲ့ဒီလိုပဲပြောလို့ရပါတယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီလိုတို့မသိနိုင်တဲ့ဖြစ်ရတဲ့ခုကဘာလဲလို့ဆိုတော့သောတာပန်ပုဂ္ဂိုလ်ဒီလူပြည့်နတ်ပြည့်အယောအားဖြင့်အများဆုံးခொနဲ့ဘဝပြန်ပြီးတော့ပရိသတ်နေနေနိုင်တယ်လို့ဒီလိုဆိုတာကိုအဲ့ဒါလူပြည့်မှာသောတာပန်ဖြစ်ပြီးလို့လူပြည့်မှာပြန်ပရိသတ်နေတာလည်းမဖြစ်နိုင်ဘူးလားဒါတွေလည်းစဉ်းစားကြရပေါ့နော်ဟောဒီဘဝမှာအနေထားရဘောဓဘာသာမဟုတ်ပေမဲ့အနေထားရဘုန်းကြီးသီလရှင်မဟုတ်ပေမဲ့အနေထားရတရားကျင့်တဲ့ပုဂ္ဂိုလ်မဟုတ်ပေမဲ့မွေးလာကြတဲ့ကတတော်ကောင်းပုဂ္ဂိုလ်လေးတွေတကယ်ကိုစင်ကြတဲ့ပုဂ္ဂိုလ်လေးတွေလည်းရှိကြပါတယ်အဲ့ဒါတွေဟာအရင်ဘဝတုန်းကသောတာပန်ဖြစ်ခဲ့ဖို့တဲ့ပုဂ္ဂိုလ်မဟုတ်ဘူးလို့ဘယ်လိုပြောနိုင်တော့ဒါကမသိမမြင်နိုင်တဲ့ကိစ္စရပ်တွေဖြစ်တဲ့အတွက်ကျေလို့တိတိကျကျတာမပြောနိုင်ပါဘူးကျေတော့သတင်းစာမဂ္ဂဇင်းကိုမျက်ဖတ်တဲ့အခါသတင်းစာမဂ္ဂဇင်းမှာအဲ့ဒီလိုဖြစ်ရမျိုးတွေမကြမ်းကြတွေ့ရပါတယ်။ဇာတိနဲ့ဘောပရိပတ်တိဒုဒလတခြားစီလာခုနဖြေကြားခြင်းနဲ့လောလောပြီလို့ထင်ပါတယ်ဟုတ်လား။အုတ်စိတာတိတိနဲ့နတ်ထိကတိတိတွေအတူတူလားတခြားစီလာ။ဒီလိုအဲ့ဒီမှာကတော့ဒီလိုအနေနဲ့ပြောမယ်ဆိုလို့ရှိရင်ပေါ့ဗျာ။နတ်ထိကတိတိတို့အာယတုကတိတို့အာကရိယတိတိတို့ဆိုတာကဟောတယ်လေ ဟိုကြားတော့ကြားဖို့ပါတယ်ဒါပေမဲ့တကယ်တမ်းဒိဋ္ဌိဖြုတ်တဲ့အခက်ကဏ္ဍမှာဒါတွေကအဓိကမဟုတ်ပါဘူးဒိဋ္ဌိဖြုတ်တဲ့အခက်ကဏ္ဍကတော့သတ္တရဒိဋ္ဌိဩစရာဒိဋ္ဌိအဲသက်ကာယဒိဋ္ဌိဒီလိုမျိုးတွေဒိဋ္ဌိဖြုတ်တဲ့နေရာမှာတခန္ဓနာပြောရမယ့်စကားပါပဲအဲ့တော့အလုံးပေါက်လိုက်အတ္တဒိဋ္ဌိ20ပေါ့ဗျာအလုံးပေါက်လိုက်အတ္တဒိဋ္ဌိ20သက်ကာဒိဋ္ဌိ20ဒီလိုပရိသတ်ပရာမေဒိဋ္ဌိကထာကိုကြည့်ကြည့်ပါအတ္တဒိဋ္ဌိနဲ့သက်ကာဒိဋ္ဌိအဖွင့်ချင်းအတူတူပဲရေပေါ်ရေးသားချင်းအတူတူပဲနံပါတ်လေးသာကွဲတာအဲ့တော့အတ္တဒိဋ္ဌိကလည်း20သက်ကာဒိဋ္ဌိကလည်း20အဲ့ဒီ20ထဲမှာခွဲကြည့်လိုက်မယ်ဆိုလို့ရှိရင်သက်ကာဒိဋ္ဌိ20ထဲမှာသတ္တရဒိဋ္ဌိက15ဩစရဒိဋ္ဌိက5ပေါင်း20ဒီလိုခွဲထားပါတယ်အဲ့ဒါကဒီလိုဘာကြောင့်သတ္တရာဒိဋ္ဌိ15ဖြစ်ပြီးတော့ဩစရာဒိဋ္ဌိ20ဖြစ်တယ်လဲဆိုရင်ပြောတော့အချိန်တော့ရပါသေးတယ်ခန္ဓာ5ပါးရှိပါတယ်ဗျာအဲ့ဒီခန္ဓာ5ပါးမှာခန္ဓာတစ်ပါးတစ်ပါးကိုမှားပုံမှားနေ5မျိုးစီ5မျိုးစီရှိပါတယ်အဲ့4မျိုးစီ4မျိုးစီရှိပါတယ်4မျိုးစီ4မျိုးစီမှားတဲ့အတွက်5 4 20ဖြစ်ပါတယ်အဲ့တော့သူကရူပံအတ္တတသမနုပတ္တိနော်ရူပဝဏအတ္တနာအတ္တနိရူပံရူပသမေအတ္တရူပသမေအတ္တနာရူပဝဏ္ဍံအတ္တနာရူပသမေအတ္တနာအတ္တနိရူပံဆိုပြီးတော့လေးချက်လေးချက်မှားတာရှိပါတယ်ဒီလိုဘုရားလေးကြောင့်ဆရာတော်ဘုရားကြီးမြဲတမ်းရွတ်လို့ရှိပါတယ်ယုတ်တိ၅ပဲယုတ်၌၅ပဲယုတ်ရှိ၅ပဲ၅၌ယုတ်ပဲဆိုတာအမြဲတမ်းရွတ်လို့ရတာရှိပါတယ်အဲ့ဒီလိုမှားပုံမှားနေ၄မျိုးရှိပါတယ်မှားပုံမှားနေ၄မျိုးရှိတဲ့အခါကျတော့ယုတ်တိငါဆိုတာကယုံနဲ့ငါနဲ့အတူတူယူလိုက်တာယုတ်ကလည်းဒါငါကလည်းဒါယုတ်ကလည်းဒါအတ္တကလည်းဒါအတ္တဆိုတာငါပေါ့ဗျာနော်အဲယုတ်ရဲ့ငါရဲ့တူးနေပြီယုံနဲ့အတ္တနဲ့တူးနေပြီယုံနဲ့ငါနဲ့တူးနေပြီတူးနေပြီဆိုရင်ဘာဖြစ်မလဲယုတ်ပြည့်ရင်ငါပြည့်မယ်ယုတ်ရှိရင်ငါရှိတယ်ယုတ်ဖြစ်ရင်ငါဖြစ်မယ်ယုတ်ပြည့်တာနဲ့ငါပြည့်မယ်အဲဒီလိုဆိုတော့ဘာဖြစ်မလဲယုတ်ကပြတ်သွားတဲ့နဲ့ပဲနဲ့ငါပြတ်သွားပြီဆိုလို့ရှိရင်ပြတ်သွားတဲ့နောက်ဘာမှမရှိတော့ဘူးအဲ့ဒါအပြတ်ယူတဲ့သဘောဖြစ်သွားတာပေါ့နော်အုတ်စိတာဖြစ်သွားတာပေါ့ဒီတော့ယုတ်တိငါပဲယုံနဲ့ငါအတူတူဆိုရင်တက္ကဒိဋ္ဌိလည်းဟုတ်တယ်အုတ်စိတာဒိဋ္ဌိလည်းဟုတ်တယ်တတိယနော်နောက်တစ်ခါနံပါတ်2နံပါတ်3နံပါတ်4ကယုတ်တိငါငါတိယုတ်ယုံနဲ့ငါအဲ့ဒါကျတော့ယုံနဲ့ငါမတူဘူးယုတ်မှငါရှိတယ်ငါမှယုတ်ရှိတယ်ယုတ်ရှိတော့ငါဒီလိုဥပမာတွေအပြည့်ပြောမယ်ဆိုလို့ရှိရင်အသစ်ပင်မှာအရေးရှိတယ်ဟောနောက်ကြာဝဲမှာအနံ့ရှိတယ်ကြုတ်ထဲမှာပရမယရှိတယ်ဆိုတဲ့ဥပမာတွေနဲ့ပြထားတယ်ဘလို့ပဲဥပမာပြပြယုံနဲ့ငါနဲ့ကတော့မတူဘူးတသက်စီဖြစ်နေတယ်တသက်စီဖြစ်တဲ့အတွက်ယုတ်ပြတ်ပြီးမှငါကြံရင်ခဲ့တယ်ငါပြတ်ပြီးမှယုတ်ကြံရင်ခဲ့တယ်ဒီလိုပေါ့ဗျာအဲ့တော့ယုတ်ပြတ်ပြီးမှငါကြံရင်ခဲ့တယ်ဆိုလို့ရှိရင်တတ္တရာဒိဋ္ဌိယုတ်ပြတ်လို့ငါပြတ်သွားတယ်ဆိုရင်ဥစ္စရာဒိဋ္ဌိအဲ့တော့အဲ့ဒီနှစ်ခုလုံးကယုတ်ကငါနဲ့ဆွဲတာဖြစ်တဲ့အတွက်တက္ကရာဒိဋ္ဌိအားလုံးကတော့တက္ကရာဒိဋ္ဌိကြီးပဲဒါပေမဲ့လို့လည်းပဲယုံနဲ့ငါအတူတူတွဲထားတာကတက္ကရာဒိဋ္ဌိရဲ့ဥစ္စရာဒိဋ္ဌိရဲ့ယုံနဲ့ငါခွဲထားတာကတက္ကရာဒိဋ္ဌိရဲ့သတ္တရာဒိဋ္ဌိရဲ့ရုပ်ပြက်ပြင်မှာငါကြံရင်ခဲ့တယ်ဒီလိုပေါ့ဗျာနော်လူသားခန္ဓာကိုယ်သားအသေးသွားပြင်မဲ့လို့အတ္တကောင်ကလေးကြံနေရင်ခဲ့တယ်ကိုခရစ်စတန်တို့ဟင်ဒီတို့လို့ပေါ့နော်တရားတစ်စီဖြစ်နေကြံခဲ့တယ်ဝိညာဉ်ဖြစ်နေကြံခဲ့တယ်ဆိုတာမျိုးပေါ့အဲ့ဒါကြောင့်မလို့ရုပ်သားပြက်သွားပြင်မဲ့ငါကြံရင်ခဲ့တယ်ငါကြံရင်ခဲ့တယ်ဆိုတော့မြဲလို့ကြံရင်ခဲ့တာအဲ့ဒီတော့သတ္တရာဒိဋ္ဌိအဲ့တော့သတ္တရာဒိဋ္ဌိကခန္ဓာတစ်ပါးတစ်ပါးမှာသတ္တရာဒိဋ္ဌိက၃ပါးဥစ္စရာဒိဋ္ဌိက၁ပါးခန္ဓာ၅ပါးဖြစ်တဲ့အတွက်ဥစ္စရာဒိဋ္ဌိက၅ပါးသတ္တရာဒိဋ္ဌိက3 5 15အဲ့ဒီလိုခွဲတာပေါ့ဗျာအဲ့ဒါကတော့ဒီလိုတို့ဒီမောဂဥပနိတရားမှာအဓိကသိသိသိတတ်တဲ့တရားတွေဖြစ်တဲ့အတွက်ဖြစ်နိုင်မယ်ဆိုရင်အဲ့ဒီ15ချက်အချက်20ကိုတော့ဒီလိုတခန္ဓနာကြုံတဲ့အခါဟောပြလို့ရပါတယ်ကျန်တဲ့နတ္တိကဒိဋ္ဌိအာယတိကဒိဋ္ဌိအာဂရိယဒိဋ္ဌိတွေကတော့ဒါတွေကတော့ဒီလိုတို့ဒီလိုကိုယ်တိုင်လည်းသိပြီးဟောလို့ရတာမရှိပါဘူးအဲ့တခါတခါကုဏပြောသလိုပဲမိစ္ဆာဒိဋ္ဌိဆယ်ချက်ကတော့ဟောလေဟောတာရှိပါတယ်။ဘာကြောင့်ဟောလဲလဲလို့ဆိုတော့မိစ္ဆာတ္တိဆယ်ချက်ရှိနေတဲ့ပုဂ္ဂိုလ်မိစ္ဆာတ္တိဆယ်ချက်မစွန့်တဲ့ပုဂ္ဂိုလ်များသည်ဘယ်တော့မှတရားမရဘူး။ဘယ်တော့မှဒုက္ခတိမရဘူး။တက္ကရာတ္တိသတ္တရာတ္တိဩစတာတ္တိရှိတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သာမရတာလူပြိနေပြီးရောက်တယ်ဒုက္ခတိဘုံရောက်တယ်။ခုနကတော့မိစ္ဆာတ္တိနေတာမိစ္ဆာတ္တိ၁၀ပါးရှိတဲ့ပုဂ္ဂိုလ်များသည်နိဗ္ဗာန်လည်းမရဘူးလူပြိနေပြီးဒုက္ခတိလည်းမရဘူး။သိရင်ကျင်းပြန်ပဲကြားရမယ်ပုဂ္ဂိုလ်ဒါကြောင့်မလို့အဲ့ဒါကတော့ဒီလိုဟောလေဟောတာရှိပါလေ။မကသစ္စာတိတမမကဟိတုဆိုပါကခုနပြောတဲ့ရောက်စီတတ်တဲ့အကြောင်းပေါ့ဗျာနော်။တမမကဟိတုဆိုတာရောက်စီတတ်တဲ့အကြောင်းပေါ့။ဖ ဖြစ်စေတဲ့အကြောင်းမဟုတ်ဘူး။ရောက်စေတဲ့အကြောင်းအဲ့ဒါကိုသမ္မပကဟိတုလို့ပါဠိလိုခေါ်ပါတယ်။မေကသစ္စာတိသမ္မပကဟိတုဆိုပါကညာပကဟိတုကဖြစ်နိုင်ပါသလား။ဒီလိုကြားဘူးတာကတော့ရောက်စေတဲ့အကြောင်းလို့ပဲကြားဘူးပါတယ်။ဘာကြောင့်လဲလို့ဆိုတော့နိဗ္ဗာန်ဆိုတာကဉာဏ်နဲ့ရောက်သွားရမှာကိုဉာဏ်နဲ့သိရမှာမဟုတ်ပါဘူး။ဘာဖြစ်လို့တော့လို့ဆိုတော့ဒီလိုတော့ဉာဏ်နဲ့သိရမှာကသိရမယ်ဆိုတာကဒုက္ခသစ္စာကိုပဲသိရမယ်။နိဗ္ဗာန်နဲ့ပတ်သက်လို့ကတော့အသစ္စိကတလို့ခေါ်တဲ့မျက်မှောက်ပြုတယ်ဆိုတဲ့အသုံးတော်သုံးတယ်။နောက်ပြီးတော့ဟောတကလို့ခေါ်တဲ့ပြည့်ဝင်တယ်ဆိုတဲ့အသုံးတွေသုံးတယ်။နိဗ္ဗာန်ကိုပြည့်ဝင်တယ်၊နိဗ္ဗာန်ကိုမျက်မှောက်ပြုတယ်။အဲဒီသက္ကလုံတွေသုံးပါတယ်။နိဗ္ဗာန်ကိုသိတယ်ဆိုတဲ့သက္ကလုံကတော့ဒီလိုရှားတော့ရှားလိမ့်မယ်ထင်ပါတယ်။သိတော့သတိမထားမိပါဘူး။အဲဒါကြောင့်မို့လို့ဒီလိုညာပကဟေတုညာပကသိစီတဲ့အကြောင်းနိဗ္ဗာန်ကိုသိစေတဲ့အကြောင်းနိဗ္ဗာန်ကိုသိစေတဲ့အကြောင်းဆိုရင်ဒါရတိယတို့ကျင့်သိမပြောနိုင်ပါဘူးဗျာစားတယ်မှာတော့ပါကောင်းပါပါလိမ့်မယ်ဒါပေမဲ့လို့လက်တိယတို့တော့မပြောနိုင်ပါဘူးဘာဖြစ်လို့လဲတော့ဆိုတော့နိဗ္ဗာန်ကိုသိတာကဘယ်လိုကသိတော့နိဗ္ဗာန်ကိုသိစေတာကဘယ်လိုကသိစေတာတော့အဲ့ဒီလိုခွဲကြည့်လိုက်မယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုသိတာကဉာဏ်ကသိတာနော်နိဗ္ဗာန်ကိုသိစေတာကသူကလည်းဉာဏ်ကပဲသိစေတာနိဗ္ဗာန်ကသိစေတယ်လူကသိတယ်ဆိုရင်လူဆိုတာဒီပုဂ္ဂိုလ်တ attva ပညာပါသွားပြီဖြစ်တဲ့အတွက်သဘာဝမကြဘူးခုနနိဗ္ဗာန်ကိုရောက်တာကဘလူကရောက်တာတော့ဘလူမှရောက်တာမဟုတ်ဘူးဗျာဘလူမှရောက်တာမဟုတ်ဘူးနိဗ္ဗာန်ဆိုတဲ့အခြေအနေတစ်ခုဖြစ်လာတာကိုရောက်တယ်လို့ခေါ်တာနိဗ္ဗာန်စီကိုဘလူကမှဆက်ဆက်မြဲမြဲရောက်သွားတာမရှိဘူးမဲလည်းရောက်မသွားဘူးဖို့လည်းရောက်မသွားဘူးမဲ့သည်နိဗ္ဗာန်ကိုသူကပြတာပြထားခဲ့တာဒါပေမဲ့မဲ့စိတ်ကိုယ်တိုင်ကနိဗ္ဗာန်စီရောက်အောင်မသွားနိုင်ဘူးဘာဖြစ်လို့တော့မဲ့စိတ်ကသင်္ကတနိဗ္ဗာန်ကအသင်္ကတသင်္ကတတရားသည်နိဗ္ဗာန်စီသို့ဘရောမမသွားနိုင်ဘူးဒါကြောင့်မလို့နိဗ္ဗာန်သည်မဲ့ညာဖွညာသည်နိဗ္ဗာန်ကိုရောက်စေတတ်တယ်ဆိုပေမဲ့သူကိုယ်တိုင်လည်းမရောက်ဘူးရောက်တဲ့ပုဂ္ဂိုလ်လည်းမရှိဘူးဒါတင်စားပြောတာပါတင်စားပြောတာပါအဲ့တော့ညာဘကဟိတုလို့ပြောရင်လည်းဒါတော့ဖြစ်တော့ဖြစ်နိုင်ပါတယ်တည့်ရတော့ဒီလိုလည်းအထောက်အထားတော့မသိပါဘူးဒါတော့အရှင်ဘုရားတို့လည်းစာရိပါလိရှာကြည့်ပေါ့အကယ်၍များဟောဖို့တဲ့ပုဂ္ဂိုလ်ရှိမယ်ဆိုရင်လည်းသူထောက်ထားရှိလို့ဟုတ်တယ်လို့ပဲဒီလိုယူဆပါတယ်။အများအပြားနဲ့ရောက်စေတတ်တော့အကြောင်းလို့ပဲသုံးရပါတယ်။သိစေတတ်တော့အကြောင်းလို့သုံးမယ်ဆိုရင်လည်းဖြစ်တော့ဖြစ်နိုင်တယ်လို့ဒီလိုတော့ယူဆပါတယ်။ဖြစ်နိုင်တယ်လို့ယူဆပါတယ်။ပစ္စုပန်ဘဝမှာဓမ္မလွန်ဘဝဆက်ဆက်ရာကံကမ္မနမိတ်တိတိထင်ပုံ။နမိတ်၃မျိုးသင်္ကန်းဤ၁မျိုးဤထင်နေသလား၂မျိုးထင်နေသလားကံနမိတ်သည်အတိတ်ပရိစ္ဆသမုပ္ပါတ္တိကွသင်္ခါရကိုဆိုလိုပါသလားလေးကွထဏကမ္မဘောတိကမ္မနမိဖြစ်လေသလားယကပိစ္ဆုပ္ပန်တွင်ယူပုံမရှင်း၍တပိတော်လျှောက်ထားခြင်းဖြစ်ပါလေထုံနမိ၃မျိုးကိုဆရာတော်တစ်ပါးဟောပုံနဲ့တပိတော်သိပုံမှာဇဝိဇဝဖြစ်နေပါသည်တိတိကျကျသိချင်ရင်တော့တပိတော်တင်းညုံဘာသာတိကအဲ့ဒီကံကမ္မနမိကတိနမိခံမှာသိချရှင်းပြထားတာရှိပါတယ်ဒီတော့သိချကြည့်ဖို့ပါလေတင်းညုံဘာသာတိကမှာရှိပါတယ်ပင်ညဘာသာတိကမှာရှိပါတယ်ခုနေပြောရင်မှားရင်လည်းမှားတော့ပါလိမ့်မယ်ဒီရောက်ပြောတော့ပြောကြည့်ပါမယ်တကယ်လို့မှားရင်လည်းရှင်းပြရတဲ့စာအုပ်တွေပြန်ကြည့်ကြည့်ပါဘာဖြစ်လို့တော့ဆိုတော့ဒီရောက်ဟောလိဟောတာမရှိတဲ့ဟာကြတော့ဟိုခေါင်းထဲမှာအများတန်းတန်မှုနဲ့တလို့ဆွမကြံရခဲ့ပါဘူးဆိုကြပါစို့ကံကမ္မနမိတ်ကတိနမိတ်နော်ကံနမိတ်ကမ္မနမိတ်ကတိနမိတ်ဒီတော့နမိတ်၃ပါးကဘယ်ချိန်မှထင်တယ်လဲဆိုတော့တေကန်နိကာလမှာထင်တာနော်တေကန်နိကာလမှာထင်တာတေကန်နိကာလမှာထင်တဲ့အခါကျတော့ဒီလိုအာယုံကပရိသန္တိရယ်ဘဝင်ရယ်သုတိရယ်အာယုံတူတယ်ဟုတ်တယ်မလားပရိသန္တိအဲ့ဒီစကလုံးကိုမမေ့စင်နဲ့နော်အဲ့ဒီဟာကောက်ကြောင်းပဲအဲ့ဒီဟာကိုမေ့သွားလို့မရဘူးပရိသန္တိရယ်ဘဝင်ရယ်သုတိရယ်နော်အဲ့ဒီသုံးမျိုးကတူရမယ်နော်တူရမယ်အဲ့ဒါပရိသန္တိရဲ့ဘဝရဲ့သုတိရဲ့တူရမယ်ဆိုတော့ပရိသန္တိတုံးကဘာကိုသူအာယုံပြုခဲ့တယ်လဲ။ဒါပြစဉ်းစားနော်။ပရိသန္တိတုံးကဘာကိုပြန်အာယုံပြုခဲ့တယ်လဲ။ဘာကိုပြန်အာယုံပြုခဲ့တယ်လဲလို့ဆိုတော့ပရိသန္တိတုံးကအာယုံပြုခဲ့တာကအရင်ဘဝကတေဂာနိကာလမှာဖြစ်ခဲ့တဲ့နမိတ်တွေကိုအာယုံပြုပြီးတော့ဒီဘဝမှာပရိသန္တိစေဖြစ်တာကိုဟုတ်လား။ပြီးခဲ့တဲ့ဘဝကထင်ကလေးနမိတ်တွေအာယုံပြုတ်ပြီးတော့အဲ့ဒီအာယုံပြုတ်ပြီးတော့မှဒီဘက်ဘဝမှာပရိသန္တိစိတ်ဖြစ်ရတာအဲ့ဒီအာယုံအရာ အဲ့ဒီနမိတ်အရာနော်ဥပမာဒီလိုဂရိနမိတ်ဆိုလို့ရှိရင်ခုနှစ်ကြီးတို့ငရဲအိုးတို့ငရဲဗိမာန်ငရဲအိုးတို့ငရဲမိလျံတို့အဲ့ဒီအာယုံပေါ်လာတယ်နမိတ်ထင်လာတယ်အဲ့ဒီနမိတ်အာယုံပြီးပြီးတော့မှငရဲပိဒံလေးဖြစ်လာတာတောတော်နမိတ်ကိုအာယုံပြီးပြီးတော့မှပြိတ္တာဖြစ်လာတာနော်မိဂယဝါယအာယုံပြီးပြီးတော့မှလူရဲလို့ဖြစ်လာတာနတ်သမီးတွေနမိတ်မှန်နေဆိုတဲ့နမိတ်အာယုံပြီးတော့မှနတ်ပိဒံလေးဖြစ်လာတာဒီတော့ဒီဘဝကပိဒံနေသည်နော်ဒီဘဝကပြိတန်နေသည်ဒီဘက်အတိတ်ဘဝတုန်းကဖြစ်ခဲ့ပေါ်တဲ့နမိတ်ကိုအာယုံပြီးပြီးတော့ပြိတန်နေစေဖြစ်တယ်ပြီးတော့ဘဝင်စေဖြစ်တယ်ထားပါတော့နော်ဒါကအတိတ်ဘဝကာကနမိတ်ကာမနမိတ်ဂရိနမိတ်အတိတ်ကာကမနမိတ်ဂရိနမိတ်အာယုံပြီးပြီးတော့ပြိတန်နေစေဖြစ်တယ်ဆိုတော့ဘဝင်စေကရောပြိတန်နေစေအာယုံနဲ့တူရမယ်လို့ဆိုတဲ့အတွက်သူလည်းသူ့ကိုပဲအာယုံပြီးတယ်သုရိကရောတူရမယ်လို့ဆိုတဲ့အတွက်သူလည်းသူကိုပဲအောင်ပြီတဲ့ဒီသုံးကကွဲလို့မရဘူးဟုတ်တယ်မလားတဘွားတည်းဒုမြတရားသုံးပါလေပရိသန္တိစေဘဝင်စေဆိုတဲ့အားလုံးကတူရမယ်ဆိုတဲ့အတွက်ပရိသန္တိစေကသူကအောင်ပြုတယ်ဘဝင်စေကသူကအောင်ပြုတယ်သုတိစေကလည်းသူကအောင်ပြုတယ်အတိတ်ကိုပြန်ပြုလိုက်နော်အဲ့ဒီလိုပြုတဲ့အခါကျတော့အတိတ်ကိုအာယုံပြုရင်အတိတ်ပေါ့ပစ္စုပ္ပန်မှာထင်တယ်လို့အာယုံပြုရင်တော့ပစ္စုပ္ပန်ပေါ့နော်အဲ့ဒီလိုအာယုံပြုပြတဲ့အခါကျတော့အဲ့ဒီအာယုံကိုအကြောင်းပြုပြီးတော့ဒီလိုတို့အနာဂတ်အတွက်ပရိသန္တိစေတခုဖြစ်လာတယ်အဲ့တော့ဒီနေရာမှာအတိတ်တုန်းကထင်ခဲ့တဲ့ကာကမနိမိတ်ကတိနိမိတ်ကထင်ခဲ့ပြီးပြီပစ္စုပ္ပန်မှာဒီလိုအတိတ်တုန်းကအတိတ်ဆိုတာဒီအတိတ်ကိုပြောတာမဟုတ်ဘူးနော်ဒီဘဝအတိတ်မှာလောက်ခဲ့တဲ့အာယုံတစ်ခုခုကလာပြီးတော့ထင်မယ်နော်အနာဂတ်မှာပေါ်မယ်ဖြစ်မယ်လာရရောက်ရမယ်အာယုံတစ်ခုလာပြီးတော့ထင်မယ်ပစ္စုပ္ပန်မှာပေါ်လာတဲ့အာယုံကကာမနိမိတ်ကာမနိမိတ်နဲ့ကာမနိမိတ်အနာဂတ်ဖြစ်မယ်အာယုံကကတိနိမိတ်အဲ့ဒီနိမိတ်တွေလာတင်တဲ့အခါကျတော့အဲ့ဒီနိမိတ်ကအာယုံပြီးတော့နောက်ဘဝမှာပြိတ္တနေစစ်တစ်ခုထပ်ဖြစ်တယ်အဲ့ဒီလိုပဲသုတိစိတ်ဖြစ်တယ်အဲ့ဒီလိုပဲအဲဘဝစိတ်ဖြစ်တယ်အဲ့ဒီလိုပဲသုတိစိတ်ဖြစ်တယ်အဲ့တော့ဒီဘောဘဝကနမိတ်ကိုအာယံပြီးပြီးတော့ပရိသန္တေဘဝသုတိဖြစ်တယ်ဒီဘဝကဒီလိုဖြစ်လာတဲ့နမိတ်အာယံပြီးပြီးတော့နောက်ဘဝမှာပရိသန္တေသုတိပရိသန္တေဘဝသုတိဖြစ်တယ်အဲ့ဒီလိုပဲဒီပြီးတော့မှတ်မိသလောက်အဲ့ဒီလိုပဲထင်ပါတယ်သိကြခြင်းရင်တော့ခုနကတော့သိညုပ်ပါတာတွေကပြန်ကြည့်ပါဗျာသိသိချာချာရှင်းထားပါတယ်အတော်လေးလည်းကောင်းပါတယ်ပါဒရီကဆရာတော်ဘုရားကြီးတောင်မြို့ဆရာတော်ဘုရားကြီးရှင်းထားပါတယ်။အဲ့တော့ဒီကျမ်းညွန်အနေနဲ့ပြောလိုက်ပါမယ်။သိညုပါဒတိကကမ္မကန္နမိကမ္မနမိဂတိနိမိခန့်ခန္ဓာမှာသိချာပါပါတယ်ဗျာ။ဒီစာအုပ်တွေရှာလို့လွယ်တဲ့စာအုပ်တွေဖြစ်တဲ့အတွက်အရှင်မြတ်တို့ပြန်ပြီးတော့ကြည့်ကြည့်ခြင်းပါလေ။ဘာမျိုးပြောဆရာရှိလဲ။ဒီကကြောင်းပြာတာနဲ့ကြော်ရင်တော့အဲ့ဒီဆောင်ကလေးယူခဲ့ပေးပါမယ်ပရိစ္ဆေသမုပ္ပါဒ်ဆဝိုင်းနဲ့တင်းကွက်မှာ၃ကွက်တော့9ပုံမြင်နေခံစားရလို့ချင်းဆွလန့်ကြိုးစားပြုလုပ်ပြီးဖြစ်လောဘလောဘလေပုံတော့ရှင်းပါတယ်ခင်ဗျာဒေါသမောဟဖြစ်ရင်ဘယ်လိုဖြစ်တယ်ဆိုတာအဲ့ဒါကတည်းကတော့ဘာမှဖြစ်တယ်လဲလို့ဆိုတော့အဲ့ဒါကတော့ဒီလိုမှန်တာပြောရမယ်ဆိုရင်တော့ဒုက္ခဝရဏပစ္စယတဏ္ဍာဒုက္ခဝရဏပစ္စယဒေါသဥပေက္ခဝရဏပစ္စယမောဟအဲ့ဒီပါဠိကတော့ဒီလိုလက်ရှာကြည့်တာသိတော့တတိမထမိဘူးဗျာသိမတွေ့လောက်ဒီလိုပဲမရှာနိုင်လို့လားတော့မသိဘူးမဟုတ်ဆရာတော်ဘုရားကြီးအများတန်းရွတ်ပါတယ်အများတန်းရွတ်ပါတယ်ဒါပေမဲ့တိတိချာချာသိတာကတော့ဘယ်မှာသိတယ်လဲလို့ဆိုတော့ဒီလိုဘယ်မှာသိတယ်လို့ဆိုတော့ဒီလိုဟိုသဘာဝပမာတုတ်လို့ထင်ပါတယ်ဒီလိုတားကောင်6မျိုးပြတဲ့တုတ်ပါလို့ထင်ပါတယ်သဘာဝပမာဖြစ်ဖြစ်မဖြစ်ဆက်စကတုတ်မှာဖြစ်မှာအဲ့ဒါကဘာလဲလို့ဆိုတော့ဒုက္ခဝေဒနာကိုเนาะဒုက္ခဝေဒနာကိုမရှုခဲ့သည်ရှိတော့ဟုတ်လားဒုက္ခဝေဒနာကိုမရှုခဲ့သည်ရှိတော့အဲ့ဒီဒုက္ခဝေဒနာကနေပြီးတော့ကမ္မရာဂအနုတ္တိယဖြစ်ဖို့အတွက်ကျေစုပြုတယ်ဒုက္ခဝရဏကိုမရှုခဲ့သည်ရှိသောပရိက္ခာနုတ္တိယဖြစ်ဖို့ကျေစုပြုတယ်။ဩဘိက္ခဝရဏကိုမရှုခဲ့သည်ရှိသောအာမောဟအဝိဇ္ဇာနုတ္တိယဖြစ်ဖို့ကျေစုပြုတယ်ဆိုတဲ့စကားလုံးကတော့ဒီပြုတို့မှတ်မှတ်ရရမှတ်ဖူးပါတယ်။နော်မှတ်မှတ်ရမှတ်ဖူးပါတယ်။အဲတော့ဒုက္ခဝရဏကိုမရှုရင်မရှုရင်ဆိုတော့ဒီတိုင်းထားလိုက်မယ်ဆိုရင်ဒုက္ခဝရဏကြောင့်ကမ္မရာဂနုတ္တိယဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်။ဒုက္ခဝေဒနာကိုမရှုဘဲထားရင်ဒုက္ခဝေဒနာကြောင့်ပဋိက္ခာနုတ္တိယဆိုတော့ဒေါသဖြစ်တယ်ဆိုတဲ့အဓိပ္ပာယ်။ဥပေက္ခဝေဒနာကိုမရှုဥပေက္ခဝေဒနာကြောင့်ဝိဇ္ဇာနုတ္တိယဆိုတဲ့မောဟဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ပါပဲ။ အဲ့ဒါကိုကြည်တော်အဖြစ်ဒုက္ခဝရဏကြောင့်တဏှာဖြစ်တယ်ဒုက္ခဝရဏကြောင့်ဒေါသဖြစ်တယ်ဩပိကဝရဏကြောင့်မောဟဖြစ်တယ်ဆိုတဲ့ဟောကြားချက်ဖြစ်ပေါ်လာတယ်လို့ဒီလိုတော့အဲ့ဒီလိုထင်ပါတယ်ဒုက္ခဝရဏပစ္စယတဏှာလို့တော့ဒီလိုတိတိကျကျပါဠိတော်တော့မတွေ့ဘူးပေါ့ဘုအခုနပါဠိတော်တော့တွေ့ဘူးပါတယ်အရှင်မြတ်တို့တရားပြန်ပြန်ကြည့်ကြည့်လို့ရပါတယ်စပါဏပမသောတာမှဖြစ်စေသစ္စကသောတာမှဖြစ်စေတစ်ခုခုမှပါပါလိမ့်မယ်ဗျာအဲ့တော့အနုတ္တယဆိုတာကလည်းကိရိတာဆိုတော့ဒါတော့ဟောဒီဘက်ကဝေဒနာကနေဟိုဘက်ကအနုတ္တယလေးတွေဖြစ်သွားတဲ့နေရာမှာဒီဘက်ကဝေဒနာ၃မျိုးဟိုဘက်ကလောဘဒေါသမောဟ၃မျိုးဒီလိုတွဲပြထားတာပါပဋိစ္စသမုပ္ပါခွင့်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပဋိစ္စသမုပ္ပါကိုဖွင့်ထားတဲ့အထက်ကရာကဝေပင်အထက်ကရာမှာပဋိစ္စသမုပ္ပါတာဝေပင်မှာဝေဒနာပစ္စယတဏနဲ့ပတ်သက်လို့ဒုက္ခိဒုက္ခပတ္တယတိဒုက္ခိပေယောပိပတ္တိတိဥပိ္ပကပါဏတဏ္ဍတဒုက္ခမိစ္ဆောပဏိတာဆိုပြီးတော့ဘာဝေဒနာပဲလာလာဒုက္ခတဏ္ဍဖြစ်တယ်ဆိုတဲ့အကြောင်းကိုပဲအထက်ကဖွင့်ထားတာရှိပါတယ်ဒုက္ခိဒုက္ခပတ္တယတိဒုက္ခဝေဒနာနဲ့တွေ့ရင်ကောင်းတာကိုခံစားခြင်းနဲ့စိတ်ကလေးပေါ်လာတယ်အဲ့ဒါဒီတဏ္ဍဒုက္ခိပေယောပိပတ္တိတိဒုက္ခဝေဒနာလေးခံစားရရင်ထိတဲ့မကပေါ်ခံစားခြင်းနဲ့ဒုက္ခဝေဒနာတဏ္ဍလေးဖြစ်တယ်အဲ့ဒါလည်းတဏ္ဍဥပိ္ပခပါဏတဏ္ဍတဒုက္ခမိစ္ဆောပဏိတာဥပိ္ပခဝရဏလေးဖြစ်ရင်ဥပိ္ပခဝရဏနဲ့နေတာဟာဒီလိုအလယ်လတ်နေတာဖြစ်တဲ့ဥပိ္ပခသဘောမျိုးအမှုမဲ့မှတ်မဲ့သဘောမနေတာဖြစ်တဲ့ဘလောက်ပဲဒေါသပစ္စယတွေတွေ့တွေ့ဘလောက်ပဲတဏ္ဍပစ္စယတွေတွေ့တွေ့ဒေါသလည်းမဖြစ်ဘူးတဏ္ဍလည်းမဖြစ်ဘူးဆက်ရငြင်းကြနေတယ်အေးကြနေတယ်ကြာလာတဲ့အခါတော့ဒီလိုလေးနေရတာကိုပဲသဘောကျလာတယ်သဘောကျရင်သဘောကျရင်လည်းအဲ့ဒီဥပိ္ပခဝရဏလေးအပေါ်မှာတာယာတ္တမနှိမ့်သက်တဲ့တဏ္ဍလေးဖြစ်လာတယ်ဥပိ္ပခဘာနာတဏ္ဍတာဒုက္ခမိစ္ဆောပဏိတာဥပိ္ပခဝရဏလေးနဲ့နေရရင်လည်းဥပိ္ပခဝရဏကြောင့်တဏ္ဍဖြစ်တယ်ဒုက္ခဝရဏနဲ့နေရရင်လည်းပဲကောင်းတာကိုတောင်းတာတယ်တဏ္ဍဖြစ်တယ်ဒုက္ခဝရဏနဲ့နေရရင်လည်းပဲအဲ့ဒီဒုက္ခဝရဏရဲ့ခံစားမှုလေးကိုလက်မလွတ်ချင်တဲ့တဏ္ဍဖြစ်တယ်အဲ့ဒီအသေးပဲ၃မျိုးနဲ့ဘာဝရဏပဲလာလာဝရဏပစ္စယတဏ္ဍပါပဲဆိုတဲ့ကောက်ချက်တစ်ခုကိုကျေလို့တက္ကရာဆရာကဖွင့်ပြထားတာရှိပါတယ်အဲ့ဒီလိုနည်းနည်းမျိုးရှိတယ်ပေါ့ဗျာအဲ့တော့အခုပြောတဲ့ဝေဒနာ၃မျိုးကြောင့်တဏှာဖြစ်တယ်ဆိုတာကတော့ထက္ကရာကပြောတဲ့နည်းပေါ့ဒုက္ခဝေဒနာကြောင့်တဏှာဖြစ်တယ်ဒုက္ခဝေဒနာကြောင့်ဒေါသဖြစ်တယ်ဩပိ္ပခဝေဒနာကြောင့်မောဟဖြစ်တယ်ဆိုတာကပါဠိတော်နည်းပေါ့ဗျာတက္ကရာကကြားတော့လည်းဒီလိုတို့ကပါဠိတော်နည်းလည်းလိုက်တယ်လိုက်ရတာပေါ့ဗျာစာရတော့ကုန်သွားပါပြီရှင်ဘုရားတို့အလွတ်သဘောပါမျိုးမေးချင်တာရှိပါလားဘုညာပြီးပြီပေါ့အဲ့လိုလားဟမ်ကိုညာပြီးပြီလားဟမ်ကိုညာပြီးပြီနောက်ညလာကြမလို့တော့ပေါ့ဟမ်ဟမ်ဟောရှင်ရတို့ပြောစရာရှိသေးရင်လည်းနောက်တည့်ရဆက်တာပါဟုတ်လားအဲ့တော့ပရိသတ်သမုပ္ပါဆက်ဝိုင်းနေနှစ်ကွက်မှသုံးကွက်တော့ကူးပေါ့ဟောဒါလေးကုညာမရှင်းအောင်ဒါကရှင်ရတို့ရှင်းပါတယ်ဟုတ်ပြီရှင်းပါတယ်ဒါရှင်းပြမလို့တော့ဘလို့ရှင်းတာလဲနည်းနည်းပြောပြကြည့်တော့မနှစ်ကမှသုံးကကူးပုံဘလို့ရှင်းကူးတာလဲအဲ့ဒါလေးတိတော့အရှင်ဘုရားတို့ဘလို့မြတ်သဘောပေါက်တယ်လဲကဲအရှင်ဘုရားတို့ဘက်ကပြန်ပြီးတော့ရှင်းပြပြကြတော့မနှစ်ကကနဲ့သုံးကဘလို့ကူးတယ်လဲဘလို့ရှင်းတာတော့ဒီမှာတော့ရှင်းတယ်လို့ပြောတာပါလေလဲဘုံတော့ရှင်းပါတယ်ဗျာဘလို့ရှင်းတာတော့ဟမ်ဘလို့ရှင်းတယ်လဲဟမ်ဘလို့ရှင်းတယ်လဲနေကကသုံးဘက်ကဘုံဘလို့ရှင်းတယ်လဲဘလို့နားလဲထားတယ်လဲဟမ်တော့ဘလို့နားလဲထားတယ်လဲဟမ်တကယ်တော့2ကွက်နဲ့3ကွက်ဆိုတာကနော်2ကွက်ကတကယ်တမ်းပြောချင်လို့ဆိုလို့ရှိရင်ဝေဒနာတစ်ခုတည်းကိုပြောလို့ရင်မဟုတ်ပါဘူးခန္ဓာ5ပါးကိုပြောလို့ရင်ပါဟုတ်တယ်မဟုတ်လားဝေဒနာတစ်ပါးတည်းကွက်ပြောတာကတုတ်တန်ဤပါတုတ်တန်ဤကတော့စာရေးတဲ့အခါမှာစုပြောင်းရေးလို့မရတဲ့တစ်ခုပြီးတစ်ခုရေးသွားတာပါစုပြောင်းရေးလို့မရလို့တခုပြီးတခုရေးသွားတာအဲ့ဒါတုတ်တန်နေပါအဘိဓမ္မာနိကအဲ့ဒါလို့မဟုတ်ပါဘူးအဘိဓမ္မာနိကသဘောတူရတူရလေးစုပေါင်းဖြစ်တဲ့နည်းပြီးအဘိဓမ္မာနိပါအ အဲ့တော့အဲ့ဒီမှာနန္တရားပါမယ်ယုတ်တရားပါမယ်နန္တရားသည်မိတတ်တဲ့တရားယုတ်တရားသည်မိယာဖြစ်တဲ့တရားမိတတ်တဲ့တရားနဲ့မိယာဖြစ်တဲ့တရားဒါပဲကွဲမယ်ဒါပေမဲ့ဖြစ်တာကတော့တစ်ချိန်ထဲမှာခန္ဓာ၅ပါးလုံးအတူတူဖြစ်ကြတာကြီးပါပဲအဲ့ဒါကြောင့်မလို့မဟုတ်ဆရာတော်ဘုရားကြီးတခါတခါဘယ်လိုရွတ်တယ်လဲဝရဏပစ္စယတဏ္ဍာဖာတာပစ္စယတဏ္ဍာနာမရူပပစ္စယတဏ္ဍာနော်အဲတဏ္ဍာရဏပစ္စယတဏ္ဍာဝิญညာဏပစ္စယတဏ္ဍာအဲ့ဒီ၅ခုလုံးကြောင့်တဏ္ဍာဖြစ်နိုင်ပါတယ်ဗျာဝရဏတစ်ခုလည်းကြောင့်တဏ္ဍာဖြစ်တာမဟုတ်ပါဘူးအဲ့ဒီလိုလည်းရှင်ဘုရားတို့သဘောပေါက်ထားပါဗျာကဲနားရရှိတော့ပါဘာများရှိပါလဲမရှိရင်လည်းဒါတို့ခေါ်လိုက်ကြပါ